Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်မတ်လ28ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15653ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးညရဲ့အစီအစဉ်မှုကကျမစုမောမှာ
မင်္ဂလာညချမ်းသာတော်တာရှင်များရှင်ကျမခင်လေးပါဒီညတော့ထိတ်တဲရောက်သတင်းတွေကိုမဆုမွန်တဲ့အတူပြပြပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံကတရားပြုကြမှုမှာပျောက်ဆုံးနေသူတွေကိုရှာဖွေတာရပ်ဆိုင်းလိုက်ပါပြီ။စစ်ကောင်စီရဲ့တပ်မတော်နေမှာမြန်မာပြည်သူတွေအတွက် UK နိုင်ငံရဲ့ Indo-Pacific ရေအဝန်ကြီးကသတင်းစကားပါထားပါတယ်။စစ်ကောင်စီရဲ့လေ့ကျင့်ရေးရဟယင်တစည်းမနေ့ကပြတ်ကျခဲ့ပါတယ်ဆိုတဲ့ထိတ်တဲရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်ပြည်နယ်ထဲမှာမိုးမောင်းတဲ့လိုင်ဇာကစစ်ကောင်စီစခန်းအားလုံးနီးပါးကို KIA ကချင်လွတ်လပ်ရေးတပ်မတော်နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်လိုက်နိုင်ပြီဖြစ်ပါတယ်
။မြို့ကြီးရဲ့စလုံးကုန်းနဲ့နောက်မိုးမောင်းတဲ့ဒီလိုင်ဇာဒီလမ်းတကျောပေါ့နော်။အဲ့မှာအဲ့တော့မရှိသေးတော့ဖြစ်ပြဟုတ်တယ်ပါ
KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူပါရှင်ဒီသတင်းအပြည့်စုံနဲ့အတူစစ်ဌာနချုပ်တည်ရှိတဲ့ရခိုင်ပြည်နယ်အမ်းမြွန်နယ်ကတိုက်ပွဲအခြေအနေနောက်ပြီးတော့ထိုင်းရဲ့အကူအညီတချို့ကရင်မျိုးနယ်၃ခုမှာရရှိတဲ့အကြောင်းတရုတ်ဆိုးရဟာစစ်ကောင်စီကိုသဘောမကျတယ်လို့အရင်အစိုးရတွေနဲ့ထားခဲ့တဲ့ဆက်ဆံရေးမျိုးထားရှိရမှာကိုလည်းတွန့်ဆုတ်နေတယ်ဆိုတာကိုနိုင်ငံတကာပြည်ပခါတွေကိုလေ့လာသုံးသပ်နေတဲ့ ICJ ကပြောကြားလိုက်တဲ့သတင်းနဲ့ပတ်သက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ဘော်တီမော့မြို့ကအရေးပါတဲ့မြစ်ဖြတ်တရားကြီးကြိုးကြမှုမှာပျောက်ဆုံးနေသူ6ယောက်ကိုသေဆုံးသွားပြီလို့သတ်မှတ်ပြီးတော့ရှာဖွေကယ်ဆယ်ရေးတွေကိုဒီနေ့ဗုဒ္ဓဟူးနေ့အစောပိုင်းမှာရန်နာလိုက်ပါတယ်။ရှာဖွေကယ်ဆယ်ရေးကနေရုပ်လောင်းရှာဖွေရေးအဖြစ်ပြောင်းလဲလုပ်ဆောင်မှာဖြစ်တယ်လို့မေရီလန်းပြည်နယ်ရဲဌာနမှူးကအင်္ဂါနေ့ညကပြောကြားခဲ့ပါတယ်။ရင်းငုပ်သမားတွေကဒီကနေ့မနေ့6နာရီတည်းကစပြီးတော့ရုပ်လောင်းရှာဖွေရေးလုပ်ငန်းတွေကိုစတင်လုပ်ဆောင်နေကြပါပြီ။တရားကြီးရဲ့တောက်တိုင်တစ်ခုကိုကုန်နေသိမ်းမော့ကြီးကဝင်တိုက်ခဲ့ပြီးတော့တရားပြိုကျချိန်မှာတရားပေါ်မှာတော့ပြုပြင်ထိန်သိမ်းရေးလုပ်နေသူ10ဦးရှိနေခဲ့တာပါ။အဲ့ဒီ10ယောက်ထဲက2ယောက်ကတော့နိုင်ပိုင်းအကြာမှာရေထဲကနေဆယ်ယူကယ်တင်နိုင်ခဲ့ပြီးမဲ့ကျန်တဲ့6ယောက်ကတော့ပျောက်ဆုံးနေခဲ့တာပါ။စင်ကာပူအလန်တင်ပေ980ကျော်ရှိတဲ့ဒါလီကုန်တင်သင်းမော့ကြီးဟာတရားကိုဝင်မတိုက်ခင်မှာအရေးပေါ်အကူအညီလိုအပ်နေတယ်လို့အကူအညီတောင်းခံခဲ့တယ်လို့လည်းမေရီလန်းပြည်နယ်အုပ်ချုပ်ရေးမှူးကပြောပါရယ်သင်းမော့ဘော်ကသင်းမော့သားတွေကလည်းကြောက်စူးကိုချပြီးတော့တရားကြီးကိုဝင်မတိုက်မိအောင်စူးစမ်းခဲ့ကြတာပါဒါပေမဲ့ကုန်အပြည့်နဲ့သင်းမော့ကြီးဟာအရှိန်မထိန်နိုင်ပဲနဲ့တရားကြီးကိုထောက်ထားတဲ့အဓိကထောက်တိုင်ကြီးတစ်ခုကိုဝင်တိုက်ခဲ့လို့အခုလိုပဲတရားကြီးကပြုတ်ကျစူးကျသွားတာဖြစ်ပါရယ်တင်မောင်းမောင်းနေမှုမှတ်တမ်းတင်ထားတဲ့ဆက်ကိုရှာဖွေတွေ့ရှိသွားပြီလို့လည်းအမျိုးသားတေပို့ဆောင်ရေးလုံခြုံရေးစိုက်ပါဘုတ်အဖွဲ့ကပြောပါရတယ်။တရားကြီးကိုဝင်မတိုက်ခင်တင်မောပေါ်မှာမီးပြတ်သွားတာဘာကြောင့်လဲဆိုတာကိုလည်းစုံစမ်းသိရှိနိုင်မှာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောထားပါရှင့်
။လဗနွန်နိုင်ငံရဲ့တောင်ပိုင်းမှာ9ဦးသေဆုံးတဲ့အစ္စရေးလေကြောင်းတိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့အစ္စရေးမြောက်ပိုင်းကိုလဗနွန်နိုင်ငံကဟစ်ဘောလာစစ်သွေးကြွတွေကရော့ကက်ဒုံးတွေနဲ့ဒီကနေ့တိုက်ခိုက်ခဲ့ပါတယ်စစ်သွေးကြွတွေရဲ့အဆောက်အဦတစ်ခုကိုပြစ်မှတ်ထားပြီးတော့လေကြောင်းကနေတိုက်ခိုက်ခဲ့တာလို့အစ္စရေးတို့ကပြောပါတယ်အစ္စရေးပေါ်မှာအကြမ်းဖက်တိုက်ခိုက်ဖို့လှုံ့ဆော်နေတဲ့ El Jamaat El Islamia စစ်သွေးကြွအဖွဲ့ဝင်တယောက်ကိုတုတ်တင်နိုင်ခဲ့တယ်လို့လည်းဆိုပါတယ်ဟစ်ဘောလာအဖွဲ့မဟာမိတ်ဖြစ်တဲ့ဂါဇာကမ်းမြောင်ဒေသတွေကဟာမတ်စစ်သွေးကြွတွေကိုအမြစ်ဖြတ်ချေမုန်းမယ်လို့အစ္စရေးတို့ကပြောပြီးတော့စစ်စင်ရေးလုပ်နေတဲ့အချိန်မှာပဲအခုလိုမျိုးအစ္စရေးကလဗနွန်နယ်ကဟစ်ဘောလာစစ်သွေးကြွအဖွဲ့တွေကမှအပြန်အလှန်တိုက်ခိုက်မှုတွေရှိနေကြတာပါဟစ်ဘောလာတို့ရဲ့ရော့ကက်ဒုံးနဲ့တိုက်ခိုက်မှုကြောင့်ကာယက်ရှမနာမြို့မှာတဦးသေဆုံးတယ်လို့အစ္စရေးအရေးပေါ်ဌာနကပြောပါတယ်တချိန်တည်းမှာပဲဂါဇာမြောက်ပိုင်းကရှီဖာဆေးရုံဝင်းတဝိုက်မှာအစ္စရေးတပ်ကမြေပြင်စစ်ဆင်ရေးတွေလုပ်နေသလိုတောင်ပိုင်းမှာရှိတဲ့ဟန်ယူနစ်လို့ခေါ်တဲ့ဒီမြို့ပေါ်မှာလည်းလေကြောင်းကုန်ကြောင်စစ်ဆင်ရေးတွေလုပ်နေပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကတော့ဂါဇာမှာအချက်ချင်းအပြည့်ရဖို့ဆုံးဖြတ်ချက်ချထားပေမဲ့အစ္စရေးဝန်ကြီးချုပ်ဘက်ကတော့တိုက်ပွဲတွေအရှိန်မြင့်မယ်လို့ပြောကြားထားပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကဝါရှင်တန် DC မြို့တော်မှာအစ္စရေးကာကွယ်ရေးဝန်ကြီးနဲ့အမေရိကန်ပြည်ထောင်စုရဲ့ထိပ်တန်းတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့စဉ်မှာဂါဇာတောင်ပိုင်းကရာဖာမြို့ကိုမြေပြင်ထိုးစစ်ဆင်မှုတွေကိုအစ္စရေးအနေနဲ့မလုပ်ဖို့ကိုလည်းတောင်းဆိုခဲ့ပါတယ်ရှင်
ရုရှားက drone 73စင်းနဲ့ Ukraine ဘက်ကိုတညာလုံးတိုက်ခိုက်ခဲ့တယ်လို့ရုရှားဘက်ကပြောနေစင်ပါပဲ။ရုရှားရဲ့ဒေသတွေကိုပိတ်မထားပြီးတော့ Ukraine ဘက်ကဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တယ်လို့လည်းဒီကနေ့ပြောပါတယ်။ရုရှားကာကွယ်ဝင်ကြီးကတော့ Ukraine ရဲ့ဒုံးကျည်78စင်းကိုဒေသောင်းရံကာကွယ်တပ်ဖွဲ့တွေကပိတ်ချနိုင်ခဲ့တယ်လို့ပြောပါတယ်။ဒီရုရှားဒေသမှာရှိနေတဲ့နေအိမ်တချို့ကပျက်စီးခဲ့ပြီးအ ਨੇ စုံလူတအုပ်ဒဏ်ရာရခဲ့တယ်လို့အုပ်ချုပ်ရေးမှူးကလည်း Telegram မှာရေးသားထားပါဗျ။အဲ့ဒီဒေသဟာရုရှားနဲ့ Ukraine နဲ့ကြားနယ်နိမိတ်မှာရှိတဲ့အတွက်ရုရှားကိုချေမှုန်းနိုင်မှုအတွက် Ukraine ဘက်ကပြစ်မှတ်ထားပြီးမကြာခဏတိုက်ခိုက်တာကိုခံရတဲ့မြို့လည်းဖြစ်ပါတယ်။ Ukraine စစ်တပ်ကတော့ရုရှားရဲ့ drone 73စင်းနဲ့10စင်းကို Kharkiv, Sumy နဲ့ Kyiv ဒေသတွေမှာပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်။ Ukraine သမ္မတ Volodymyr Zelensky ကလည်းအမျိုးသားလုံခြုံရေးအဖွဲ့အတွင်းမှူးနေရာကိုအပြောင်းအလဲလုပ်လိုက်တယ်လို့မနေ့ညကကြေညာထားခဲ့ပါတယ်ရှင်။
အာဂျင်တီးနားနိုင်ငံမှာအာနာရှင်ဟောင်းနေလက်ထက်တုန်းကကျူးလွန်ခဲ့တဲ့လူခွေချိုးဖောက်မှုတွေအတွက်အရာရှိအောင်၁၁ဦးကိုလူသားတို့ပေါ်ရာဇဝတ်ကျူးလွန်မှုတွေနဲ့အပြစ်ရှိတဲ့အကြောင်းတရားသူကြီးတွေကဆုံးဖြတ်ချက်ချလိုက်ပါတယ်။ဆီအာနာရှင်လက်ထက်ကလိန်အသွင်ပြောင်းခွဲစိတ်ထားတဲ့အမျိုးသမီးတွေပေါ်လိန်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်ခဲ့တာကိုပထမဆုံးစစ်ဆေးကြနာတဲ့အမှုလည်းဖြစ်ပါတယ်။ဘွီနိုဆယ်ရစ်မြို့တော်ရဲ့တရားရုံးတစ်ခုမှာ၄နှစ်နီးပါးကြာအောင်လို့စစ်ဆေးကြနာခဲ့တဲ့အမှုကနေအရင်တုန်းကမသိခဲ့တဲ့ရာဇဝတ်ကျူးလွန်မှုတွေနဲ့ပတ်သက်လို့အသေးစိတ်အချက်လက်တွေကိုပို့ပြီးတော့သိရှိခဲ့ကြပါတယ်။ဆယ်စုနှစ်နဲ့ချီပြီးတော့ကြာခဲ့ပြီဖြစ်ပေမဲ့လို့အခုချိန်ထိဘယ်နှယောက်အတိအကျပျောက်ဆုံးနေတယ်လဲဆိုတာကိုမသိရတာကြောင့်ဒီအမှုကတော့တိတ်ကိုအရေးကြီးပါတယ်လို့အစိုးရရှေ့နေတွေကပြောကြပါတယ်။အာဂျင်တီးနားမှာ1986ခုနှစ်ကနေ1983ခုနှစ်အထိလက်ရာဇွန်အာဏာရှင်အုပ်ချုပ်ခဲ့စဉ်ကာလတွေအတွင်းလိန်မိုင်းဆိုင်ရာအကြမ်းဖက်မှုကိုကြဲကြဲပြန့်ပြန့်သုံးပြီးတော့အတိုက်ခံတွေကိုဖိနှိပ်ခဲ့တာမှာလိန်ပြောင်းခွဲစိတ်ထားတဲ့အမျိုးသမီးတွေအများအပြားလိန်အကြမ်းဖက်ခံခဲ့ကြရပါတယ်ရှင်
ဒီ UI American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA ရဲ့ဗုဒ္ဓဦးညထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာနိုင်ငံအတွင်းစစ်တပ်ကြောင့်အသက်ဆုံးရှုံးရတဲ့ပြည်သူတွေ၊နေရက်စွန့်ခွာထွက်ပြေးတိမ်းရှောင်သူတွေ၊ဖိနှိပ်မှုတွေဆက်လက်ရင်ဆိုင်နေရသူတွေကိုဒီကနေ့ကြားရောက်တဲ့မြန်မာစစ်တပ်ရဲ့တပ်မတော်နေမှာ UK အစိုးရကအောက်မေ့တရိယာတဲ့အကြောင်း UK နိုင်ငံ Indo-Pacific ရေယာဝန်ကြီး Anne Mary Trevelyan ကဗီဒီယိုကနေတဆင့်မြန်မာပြည်သူတွေကိုသတင်းစကားပါလိုက်ပါတယ်
။ At least 20 people were killed in Myanmar by military airstrikes this month alone. That includes 3 children.
မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒီတစ်လအတွင်းမှာပဲကလေးငယ်3ဦးအပါအဝင်ပြည်သူအ ਨੇ စုံအယောက်20အသက်ဆုံးရှုံးခဲ့ရပါတယ်။တပ်မတော်နေအထိတ်အမှတ်အနေနဲ့မြန်မာစစ်တပ်ကနေပြည်တော်ကလမ်းမတွေပေါ်မှာစီးရဲပြအခမ်းအနားတွေကျင်းပနေပြီးမြန်မာပြည်သူပြည်သားတွေကတော့နိုင်ငံတော်ဟန်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်အတိဒုက္ခတွေကိုခံစားနေရသေးပါ။ပြည်သူပေါင်း18သန်းကျော်ဟာလူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေသေးဖြစ်ပြီးတော့လူ3ယောက်မှာတစ်ယောက်ကတော့ပြိပက္ခတွေကြောင့်အိုးအိမ်တွေကိုစွန့်ခွာထွက်ပြေးဖို့ဖိအားပေးခံနေရပါတယ်။ဒါကြောင့်စစ်တပ်ရဲ့လုပ်ရက်တွေကြောင့်ဒုက္ခရောက်နေသူတွေကို UK အစိုးရအနေနဲ့အောက်မေ့သတိရနေပါတယ်လို့ပြောသွားတာပါ။မကြသေးခင်ကစစ်တပ်ကထုတ်လုပ်ခဲ့တဲ့စစ်မှုမထမ်းထုတ်ပြန်ခဲ့တဲ့စစ်မှုမထမ်းနေရကြေညာချက်ကြောင့်မြန်မာပြည်သူတွေစိတ်တော့ကပိုရောက်နေရတာကိုစိုးရင်ပူပန်တဲ့အကြောင်းနဲ့ Indo Pacific ရေယာဝန်ကြီးကပြောသွားပါသေးတယ်။မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုကဘာကပိုပြီးသိရှိနားလည်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီလိုနိုင်ငံတကာမျက်နှာစာတွေကတဆင့် UK အစိုးရကအသိပေးနေတဲ့အကြောင်းလဲဝန်ကြီး Mary Trevelyan ကထည့်သွင်းပြောကြားသွားပါတယ်။မြန်မာစစ်တပ်ရဲ့ပြည်သူတွေပေါ်ကျူးလွန်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်မှုတွေအတွက်တာဝန်ခံမှုရှိစေဖို့ UK အစိုးရအနေနဲ့လည်းဆက်လက်ကြိုးပမ်းအားထုတ်ဖို့အတွက်ကူညီသွားမယ်လို့သတင်းစကားပါထားပါသေးတယ်
။ဒီကနေ့ညနေပိုင်းမှာတော့နေပြည်တော်မှာမြန်မာစစ်ကောင်စီတပ်ရဲ့89နှစ်မြောက်တပ်မတော်နေ့အခမ်းအနားစစ်ရေးပြပွဲအခမ်းအနားတွေကိုကျင်းပပါတယ်။စစ်ရေးပြစစ်ကြောင်းတွေကိုစစ်ကောင်စီရဲ့အကြီးအကဲဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကမိကွန်းပြောကြားပါတယ်။ဒီစစ်ရေးပြအခမ်းအနားမှာတော့လေရင်ရဟရင်နဲ့စွမ်းရည်ပြအလေးပြုပြန်တန်းနာတွေပါဝင်ပြီးနေပြည်တော်ရဲ့ရာသီဥတုအခြေအနေကြောင့်မို့လို့ခါတိုင်းနှစ်တည်းနဲ့မတူဘဲနဲ့ညနေပိုင်းမှာကျင်းပတာလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောထားပါတယ်။တိုင်းရင်းဒေသတွေနဲ့ပြည်တွင်းနေရာတချို့မှာစစ်ကောင်စီတပ်ကိုစန့်ကျင်တိုက်ခိုက်တဲ့လက်နက်ကင်တိုက်ပွဲတွေအချိန်မြင့်ဖြစ်ပွားနေတဲ့အချိန်နောက်မြန်မာစစ်တပ်ကသူတို့ရဲ့စစ်စခန်းတွေအများအပြားကိုလက်လွတ်ဆုံးရှုံးနေရတဲ့အချိန်မှာတပ်မတော်နေအခမ်းအနားကိုကျင်းပတာဖြစ်ပါတယ်။စစ်ကောင်စီတပ်ရဲ့တပ်ဖွဲ့ဝင်အများအပြားလည်းစီရင်နေတာကြောင့် အိန္ဒိယနိုင်ငံတွေစီကိုထွက်ပြေးခိုးလုံတာတွေရှိတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစီမှာလည်းလက်နက်ချပြီးတော့ခိုးဝင်တာတွေရှိနေပါတယ်။ဒီမိုကရေစီရေးအတွက်ကြိုးပမ်းလှုပ်ရှားနေတဲ့သူတွေကတော့ဒုတိယကမ္ဘာစစ်အတွင်းတိုင်းပြည်လွတ်လပ်ရေးအတွက်ဂျပန်တို့ကိုတော်လှန်ခဲ့တဲ့နေ့ကိုအကြောင်းပြုပြီးတော့ပေါ်ပေါက်ခဲ့တာမို့လို့တက်မတော်နေ့အစားဖက်စစ်တော်လှန်ရေးနေ့အဖြစ်ပြောင်းလဲခေါ်ဝေါ်ခဲ့တာပါ။အဲဒီနောက်မှာတော့တက်မတော်နေ့အဖြစ်နဲ့ဒီစစ်ကောင်စီဘက်ကကျင်းပတာဖြစ်ပါတယ်။စစ်တပ်ရဲ့လူခွေချိုးဖောက်မှုတွေနဲ့လေကြောင်းကထိုးစစ်တွေကြောင့်လေယာဉ်စီတင်ပို့မှုတွေကိုပိတ်ပင်မှုဝင်ဝင်ရနိုင်တဲ့အရင်းမြစ်တွေကိုပိတ်ပင်မှုတောင်းဆိုမှုတွေကလည်းအခုခါမှအချိန်မြင့်လာနေပါတယ်။ဒီကနေ့ကျင်းပတဲ့စည်ရေးပြခန်းသားတွေဟာစစ်တပ်အနေနဲ့အင်အားခိုင်မာနေစေဖြစ်တာကိုပြသဖို့ကြိုးပမ်းမှုဖြစ်ပေမဲ့လည်းစစ်ကောင်စီဟာဆယ်စုနှစ်တွေအတွင်းမှာသူရဲ့ရည်တည်မှုတွေအတွက်အကြီးအမားဆုံးစိန်ခေါ်မှုခက်ခဲတွေနဲ့ရင်ဆိုင်နေရပြီးတော့အင်အားချိနဲ့လာတာကိုတွေ့နေရတယ်လို့လည်းပြည်ရင်းပြည်ပလေလာအကဲခတ်သူတွေကသုံးသပ်ပြောဆိုနေကြပါတယ်ရှင်။
မန္တလေးတိုင်းမိတ်တီလာမြို့နယ်တည်သားရက်ွက်အနီးမှာစစ်ကောင်စီလေတပ်ရဲ့လေ့ကျင့်ရေးရဟတ်ရင်တစည်းဟာလေ့ကျင့်ပြန်တန်းနေစဉ်မှာပဲမနေ့ညနေပိုင်းကမတ်လ26ရက်နေ့မှာပြတ်ကျမှုဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီဘက်ကတော့ဆက်ချုပ်ရင်းတဲ့အတွက်အရေးပေါ်ဆင့်သက်ခဲ့ရတယ်လို့ဒီနေ့ပဲသတင်းထုတ်ပြန်ထားပေမဲ့ပြတ်ကျတဲ့လေရင်မျိုးစားကိုတော့ဖော်ပြထားခြင်းမရှိပါဘူး။ဒီရဟတ်ရင်ပြတ်ကျမှုဟာ89ကြိမ်မြောက်တက်မတော်နေ့အခမ်းအနားမကျင်းပခင်တရက်အလိုမှာဖြစ်ပွားခဲ့တာဖြစ်ပြီးတော့ဒါဟာစည်ရေးပြအခမ်းအနားမှာစည်ရေးပြဖို့ကြိုတင်လေ့ကျင့်နေတဲ့ပြတ်ကျတာဖြစ်တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။ဒီစည်ရေးပြပွဲမှာအရင်နှစ်တွေကလိုရဟတ်ရင်တွေလေရင်တွေကိုသုံးပြီးစည်ရေးပြတာမျိုးမဟုတ်ပဲညဘက်စွမ်းရည်ပြပြန်တမ်းမှုတွေပါဝင်လာမယ်လို့လည်းစစ်ကောင်စီပြောခွင့်ရကပြောထားတာပါစစ်ကောင်စီဘက်ကထုတ်ပြန်ချက်ထဲမှာတော့ဆက်ချုပ်ရင်းမှုဖြစ်ခဲ့တဲ့လေရင်ပေါ်မှာရဟတ်ရင်မှုတအုပ်နဲ့တင်တန်းသားနှစ်ဦးလိုက်ပါခဲ့ပြီးထိခိုက်ဒဏ်ရာမှုမရှိဘူးလို့မရှိတဲ့အပြင်ရဟတ်ရင်ကတော့မတော်တဆပျက်စီးမှုရှိခဲ့တဲ့ကြောင်းနဲ့သက်ဆိုင်ရာဌာနချုပ်ကိုဆက်သွယ်ဆောင်ရွက်ပြီးဖြစ်တယ်လို့ပြောထားပါဗျ။ပြီးခဲ့တဲ့ဖေဖော်ဝါရီလ29ရက်နေ့ကလည်းမကွေးတိုင်းစလင်းမြို့နယ်အတွင်းမှာစစ်ကောင်စီရဲ့တိုက်လေရင်ဒဇင်းပြက်ကျပြီးတော့မိလောင်ပျက်စီးခဲ့ပါသေးတယ်။အဲ့ဒီဖြစ်စဉ်မှာလည်းလေရင်မှု2ဦးကလေဒီနဲ့ခုန်ချခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်ကရှာဖွေကယ်ဆယ်နိုင်ခဲ့ပါတယ်။ဒီတိုက်လေရင်ပြက်ကျမှုမှာလည်းလေ့ကျင့်ပြန်တန်းစဉ်ကဆက်ချုပ်ရင်းမှုကြောင့်မတော်တဆဖြစ်ပွားခဲ့တာလို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါသေးတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလေရင်နဲ့ရဟတ်ရင်မတော်တဆဖြစ်ပွားမှုတွေဟာအခုဆိုရင်အနည်းဆုံး6ကြိမ်ထက်မနည်းရှိခဲ့တာလည်းဖြစ်ပါတယ်ရှင
် LGBTQ လိင်တမှုခွဲလိင်တူစုံမဲ့တဲ့သူချင်းတရားဝင်လက်ထက်ထိန်းများနိုင်မဲ့ဥပဒေကြမ်းကိုထိုင်းအောက်လွှတ်တော်မှအတည်ပြုလိုက်ပြီးဖြစ်ပါတယ်ဒီလိုမျိုးအတည်ပြုလိုက်တာမို့လို့အရှိတောင်အရှမှာ LGBTQ တွေအတွက်အိမ်တော်ပြုမှုဆိုင်ရာအခွင့်အရေးတန်းတူရတဲ့ပထမဆုံးနိုင်ငံဖြစ်လာဖို့လည်းလမ်းပွင့်သွားပါတယ်အောက်လွှတ်တော်လွှတ်တော်အမတ်415ရောက်မှာ400ကအတည်ပြုမဲပေးခဲ့ကြတာဖြစ်ပါတယ်။ဒီဥပဒေချမ်းထဲမှာအမျိုးသမီးအမျိုးသားဇနီးခင်မွန်းစသဖြင့်တသမတ်ထဲခေါ်ဆိုတဲ့အသုံးမျိုးနှုံမျိုးမဖြစ်အောင်လို့ပြင်ဆင်ထားပါတယ်။ဒါကြောင့်မို့လို့လိင်တမှုကွဲပြားတဲ့သူတွေအနေနဲ့တရားဝင်အိမ်တော်ပြုခွင့်ရမှာဖြစ်တယ်လို့နောက်ဆက်တွဲသူတို့ရမယ့်အခွင့်အရေးတွေကိုလည်းတခြားကြားမှအိမ်တော်တွေလိုပဲအခွင့်အရေးရရှိမှာဖြစ်ပါတယ်။အောက်လွှတ်တော်မှာအခုလိုအတည်ပြုပြီးတဲ့နောက်မှာတော့ Mood Forward Party ကလိင်တမှုကွဲသူလွှတ်တော်အမတ်ကလွှတ်တော်ခန်းမထဲမှာတက်တက်ရောက် Rainbow အလံကိုဖြတ်ပြီးတော့ LGBTQ တွေရဲ့အခွင့်အရေးကိုတရားဝင်အသိအမှတ်ပြုလိုက်တာဖြစ်တယ်ဆိုပြီးပြောကြားခဲ့ပါတယ်။ဒီဥပဒေချမ်းကိုထိုင်းအထက်လွှတ်တော်မှာအတည်ပြုဖို့လိုနေသေးတယ်လို့ထိုင်းဘရင်ကဥပဒေအဖြစ်တရားဝင်ထောက်ခံဖြတ်တန်းပေးဖို့လည်းလိုအပ်ပါတယ်။ထိုင်းလူမှုအတိုင်းဝိုင်းမှာတော့လိင်တမှုကွဲပြားသူ LGBTQ တွေပေါ်မှာကြဲကြဲပြန့်ပြန့်လက်ခံထားပေမဲ့သူတို့ရဲ့အိမ်တော်ပြုမှုဆိုင်ရာအခွင့်အရေးတွေတရားဝင်တန်းသူရဖို့ကိုတော့စ조사နေကြရဆဲဖြစ်ပါတယ်ရှင်ထိတ်တန်းရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့ကချင်ပြည်နယ်မိုးမောင်းနဲ့လိုင်ဇာစစ်စခန်းအားလုံးနီးပါးကို KIA နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်လိုက်နိုင်တဲ့သတင်းကိုတင်ပြပေးကြပါတယ်ကချင်ပြည်နယ်မိုးမောင်းမြို့နယ်အတွင်းကစစ်ကောင်စီတပ်စခန်း9ခုကိုဒီနှစ်ရက်အတွင်းမှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေကသိမ်းယူလိုက်နိုင်ပါတယ်။ဒီတပ်စခန်းတွေကတော့မိုးမောင်းမြို့နယ်မြောက်ပိုင်းမြကြီးနားဗမော်လမ်းဘော်ကစခန်း၄ခုနဲ့မိုးမောင်းမြို့အရှေ့ပိုင်းမိုးမောင်းလွဲကျဲလမ်းဘော်ကစိန်လုံအနီးမှာရှိတဲ့စခန်း3ခုဖြစ်ပါတယ်။ဒီကနေ့မနက်အစောပိုင်းမှာတော့မချမ်းဘော်မြို့ကစစ်ကောင်စီတပ်စခန်းကို KIA ပူးပေါင်းတပ်တွေကရှော့တိုက်ဒုံးတွေနဲ့ပစ်ခတ်တာရှိပေမဲ့တိုက်ပွဲဖြစ်ပွားတာတော့မရှိပါဘူး။ကချင်ပြည်နယ်တွင်ကတင့်မာနေတဲ့စစ်ရေးအခြေအနေတွေအကြောင်းရန်ကုန်မြို့ကနေပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုစီသူကပြောပြပေးပါမယ်ရှင်။
ပုံမှန်အားဖြင့်မတ်လ29ရက်တက်မတော်နေ့နီကက်လာချိန်မှာလက်နက်ကိုင်အဖွဲ့စီးရီရဲ့တပ်စခန်းတွေကိုမြန်မာစစ်တပ်ကသိမ်းပိုက်လေရှိပေမဲ့ဒီနေ့မှာတော့စစ်ကောင်စီဘက်ကတပ်စခန်းတော်တော်များများကိုလက်လွတ်နေရတာပါဒီလ26ရက်နေ့မနက်ပိုင်းကမိုးမောက်မြို့နယ်မြောက်ပိုင်းမြကြီးနားဗမော်လမ်းဘော်ကကုန်းလောတပ်စခန်းကိုသိမ်းယူခဲ့တယ်လို့ညနေပိုင်းမှာတော့အဲ့ဒီအနီးနားကတပ်စခန်း3ခုကိုထပ်မံသိမ်းယူခဲ့ကြောင်း K KIA ပြန်ကြားရေးတာဝန်ခံဘူမူဂျီနော်ဘူကပြောပါတယ
်အမနေ့ကညနေပိုင်းမှာမြို့ကြီးရယ်ဆလောင်ကောင်းနဲ့နောက်ဟိုမူးမောက်နာကလုံကြဘုံနဲ့၃ခုခုံးလို့နဲ့ဟော၄ခုမနေ့က၄ခုတင်းတာဖြစ်ပါတယ်ခင်ဗျာဘုံမောက်နဲ့ဒီလိုက်စားအဲ့ဒီလမ်းတကျော်ပေါ့နော်အဲ့မှာအဲ့တော့မရှိတာတော့ဖြစ်ပြဟုတ်တယ်ပါဘာမဲ့အဲ့ဒီပတ်ဝန်းကျင်မှာတော့ရှိပါတယ်ကျန်ပါသေးတယ်ညာကျန်ပါတယ
်ဒီကနေ့မှာတော့မိုးမောက်မြို့နယ်အရှိပိုင်းမိုးမောက်လွယ်ကျလမ်းရှိစိန်လုံးအနီးကတစ်ခန်း၃ခုကိုထပ်မံသိမ်းယူနိုင်ခဲ့ကြောင်းခုလိုဆက်ပြောပါတယ
်ဒီနေ့မြို့နယ်ပိုင်းကလည်းအခုချိန်ကြီးကတော့အဲ့ဒီစိန်လုံးပတ်ဝန်းကျင်ကပေါ့ယုံယုံစိန်လုံးပတ်ဝန်းကျင်ကစခန်း၃ခုလောက်တင်းလို့ရတယ်ဆိုပြီးမှတရင်ပြလာတာရှိပါတယ်ကျွန်တော်တို့ကချင်နာခေါ်နေတော့တော့မွန်လို့ခေါ်တာပေါ့နော်တော့ငွန်ချန်တိုင်ဘောင်ယောင်အဲ့ဒါကစခန်းတုံးခုကတော့တင်းပိုက်လို့ရပြီတဲ့ကျွန်တော်တို့စီမံတေအကြောင်းကြားလာတယ်ရှိပါတယ်ဟုတ်ကဲ့
ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမန်စီမြို့နယ်ကစစ်ကောင်စီတပ်စခန်းတချို့ဆုတ်ခွာခဲ့တာကြောင့် KIA ဘက်ကတင်းယူတာတွေလည်းရှိခဲ့ပါတယ်ဒီကနေ့မနက်အစောပိုင်းမှာတော့ပူတာအုပ်ခရိုင်မချမ်းဘောမြို့မှာရှိတဲ့စစ်ကောင်စီတပ်စခန်းကို KIA ပူးပေါင်းတပ်တွေကပစ်ခတ်ခဲ့ကြောင်းပူတာအိုဒေသခံတူကပြောပါတယ်
။ဒီကမဆန်းပေါ်ကဒီကမှတ်တမ်းတာရတော့ပေါ့နော်။ KIA နဲ့ ES ကိုဖောက်တာနဲ့ဟိုရှက်ပိုက်ပုံးနဲ့ချက်ပေါ့နော်။ဒီချက်ချက်လိုက်တော့ဒါကနေတဲ့တန်ပစ်တဲ့အပိုင်းလိုရှိတယ်ပြောလို့
။ဒီပစ်ခတ်မှုဟာမချမ်းဘောအခြေဆိုင်ခလာရ130တပ်စခန်းကိုပစ်ခတ်တာဖြစ်ကြောင်းနဲ့နောက်ပိုင်းမှာတိုက်ပွဲထပ်မံဖြစ်တာမရှိကြောင်းမချမ်းဘောဒေသခံတူကပြောပါတယ်။ဒီလ24ရက်နေ့ကမချမ်းဘောမြို့နယ်အလံကားရွာအခြေဆိုင်ခလာရ130တပ်စခန်းကိုစစ်ကောင်စီဘက်ကရုတ်သိမ်းခဲ့ပြီးဆွန်ဘရာဘမြို့မှာတော့တိုက်ပွဲပြင်းထန်နေတာ12ရက်ခန့်ရှိနေပြီဖြစ်ပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA ဟာဒီလ9ရက်နေ့ကစတင်ပြီးသူတို့ဌာနချုပ်လိုင်ဇာအနီးဝိုင်းမော်နယ်မူးမောက်မြို့နယ်ကမြကြီးနားဗမော်လမ်းလျှောက်မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။ရပ်ပေါင်း20ကျော်ကာလမှာလိုင်ဇာအနီးကရေးပါတဲ့စစ်ကမ်းအကြီးတွေအပါအဝင်စခန်းပေါင်း40လောက်သိမ်းယူထားကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ဒါကတော့ကချင်ပြည်နယ်မိုးမောင်းနဲ့လိုင်ဇာမှာရှိတဲ့စစ်ကောင်စီစခန်းအားလုံးနီးပါးကို KIA ကချင်လွတ်လပ်ရေးတပ်မတော်နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်လိုက်နိုင်တဲ့တဲ့ရင်ကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ထဲမှာစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်မှာတိုက်ပွဲပြင်းထန်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့ရခိုင်ပြည်နယ်အမ်းမြို့နယ်နဲ့စစ်ကောင်စီတပ်စခန်းတွေအခြေစိုက်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာတော့စစ်ကောင်စီတပ်နဲ့ရခိုင်တပ်တော် AA တို့ကြားမှာဒီရက်ပိုင်းနေထဲမှာတိုက်ပွဲတွေကအတော်လေးပြင်းထန်နေပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဘူးသီးတောင်နဲ့မောင်နှောမြို့နယ်ထဲမှာလည်းစစ်ကောင်စီတပ်ရဲ့တပ်ရင်းတချို့သိမ်းပိုက်ခံရတယ်လို့လက်နက်ချတဲ့စစ်သားကလည်းယာနဲ့ချီပြီးရှိပါတယ်လို့ AA ရခိုင်တပ်တော်ဘက်ကသတင်းထုတ်ပြန်ပါတယ်။သတင်းအပြည့်အစုံကိုကိုစံကျော်ကပြောပြပေးပါမယ်ရှင်။
စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်ထဲမှာစစ်ကောင်စီတပ်စခန်းတွေကို AA ဘက်ကစတင်ထိုးစစ်ဆင်တိုက်ခိုက်နေတာမှာတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိအမ်းမြို့ပေါ်မှာလက်နက်ကြီးတန်တွေနဲ့ပစ်ခတ်တန်တွေကြားနေရတာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်နေကြရတယ်လို့လည်းအမ်းမြို့ခံအမျိုးသမီးတူကပြောပါတယ
်။စိုးရိမ်မှုတွေကဘယ်လိုတော့မှမသိဖြစ်နေတာပဲ။ဘယ်လိုကြည့်ရအောင်မှမသိ။ဘာလဲဘလို့ဒီချက်ကမှမသိအဲ့လိုပဲရှိပါတယ်လေ။လုံဆောင်နေလို့တော့မဟုတ်ပါဒါနဲ့အရာတော့နေရာကိုမရှိတာဘူး။အဲ့ကြောင့်မလို့ဒီမှပဲနေရတာပဲ။ဒေသခံမြင်ရှိရရှိကြပါသေးတယ်။တွားတယ်လူတွေလည်းတွားကြတယ်ပါ။တွားနိုင်တယ်လူတွေတွားတယ်ပါ။
ဒီကနေ့ဗုဒ္ဓဦးနဲ့မနေ့ပိုင်းကလည်းအန်းနဲ့နှစ်မိုင်လောက်ဝေးတဲ့နေရာမှာနှစ်ဖက်တိုက်ပွဲပြင်းထန်နေတာကိုလွှတ်တော်ကိုယ်စားလှယ်ဟောင်းတူဦးဖြစ်တဲ့ဥဖေတန်းက VOA ကိုခုလိုပြောပြပါတယ
်။အာမြေပောင်းဝင်းကြီးမှာပေါ့နော်ဒီအမိုင်35နဲ့လာပစ်တယ်ဆိုတော့မနေ့ကတင်ရတယ်။အချို့တင်ဂယ်လောင်းပေါ့အဲဂယ်လောင်းဘက်မှာလာပစ်တယ်ဆိုတော့တင်ရတယ်။ဒီနေ့မနေ့ပိုင်းကတော့အန်းနဲ့နှစ်မိုင်กว่าလောက်ပေါ့နော်အန်းနဲ့အောက်ရာကျမ်းမှာအာတိုက်ပွဲဖြစ်တယ်လို့အဲဒီသက်ဆံများတော့ပြောကြတယ်၄-၅နာရီလောက်ဖြစ်တယ်ဒီကောင်ပြောရရင်ဆိုတော့အမ်းမျိုးမလည်းအဲ့လိုပေါ့မကြမ်းကြာတိကျတိုက်ပွဲတွေဖြစ်နေလားဒါမှမဟုတ်ဒီကိုနိုင်ကအဲ့လိုစကန်ကုန်းတွေဘာလို့ပေါ့အရန်ကုန်းတို့အဲ့လိုမျိုးတွေကိုပြောလို့ဒီဘက်ကစပြီးတော့တိုက်နေတာအဲ့တော့မတဲကွယ်ဘူးဂျာသားကြီးပြောချက်ရတော့အမ်းမျိုးနဲ့မနှစ်ပိုင်းတော့ပေါ်မှာဒီနေ့မနေ့ကတော်တော်ပြင်းပြတာဖြစ်တယ်လို့ကြားတယ်ဟုတ်ကဲ့
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေဟာတမျိုးပြီးတမျိုးဆက်တိုက်ကျယ်ပြန့်လာနေတယ်လို့စစ်ကောင်စီရဲ့လေကြောင်းရေကြောင်းတိုက်ခိုက်မှုတွေကြောင့်မြို့ပေါ်နေအဆောက်အဦတွေအကုန်လုံးနှီးပါပျက်စီးသွားခဲ့ပါတယ်။တိုက်ပွဲတွေပြင်းထန်နေတယ်လို့စစ်တပ်စခန်းတော်တော်များများကိုလည်းရခိုင်တပ်တော် AA ကသိမ်းပိုက်ရရှိနေပါတယ်။ အေဘက်ကလမ်းနဲ့ကြီးထိုးစစ်ဆင်တိုက်ခတ်နေတဲ့ရခိုင်မြောက်ပိုင်းဘူးတိတော်မြို့နယ်ကစကခ15လက်အောက်ခံခမရ92တဲ့ရင်ကိုပြီးခဲ့တဲ့မတ်လ25ရက်နေ့ကတိမ့်ပိုက်ရရှိခဲ့ပြီးလက်နက်ခဲယမ်းတွေနဲ့အတူလက်နက်ချတဲ့တပ်သားတချို့ဖမ်းဆီးရမိခဲ့တယ်လို့အေအေရဲ့အင်္ဂါနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ရခိုင်တပ်တော်ကလာနေချီပိတ်ဆို့ပြီးအတိုင်းအတာတစ်ခုထိတိမ့်ပိုက်ရရှိထားတဲ့မောင်တော်မျိုးနယ်ကကျင်းချောင်းနယ်ကြားဆောင်တက်စကန်ကိုတိမ့်ပိုက်နိုင်ဖို့လဲအရှိန်အဟုန်မြင့်ထိုးစစ်ဆင်တိုက်ခတ်နေတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။မလ25ရက်နေ့ကလည်းအေအေထိုးစစ်ဆင်တိုက်ခတ်နေတဲ့မောင်တော်မျိုးနယ်တမန်သားရဲကင်းစခန်းကအင်အားတရာခန့်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေလက်နက်ချလာကြတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ23ရက်နေ့ကစစ်ကောင်စီနဲ့အေအေကြားတကြော့ပြန်တိုက်ပွဲတွေစတင်ခဲ့တာဖြစ်ပြီးလက်ရှိမှာတော့ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်မြောက်ပိုင်းကမြို့နယ်၈ခုကိုအေအေတက်ကတိမ့်ပိုက်ထားပြီးဖြစ်တယ်လို့ကျန်တဲ့မြို့နယ်တချို့ကလည်းပိတ်ဆို့ထိုးစစ်ဆင်နေတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာစစ်တပ်စခန်းတွေကျနေတာနဲ့စစ်သားတွေလက်နက်ချတာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ခြင်းမရှိပါဘူးခင်ဗျာ။
ဒါကတော့ရခိုင်ပြည်နယ်ဘက်ကစီရေးအခြေအနေကိုစံကြောပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံကပေးပို့တဲ့လူသားချင်းစာနာမှုအကူအညီတချို့ကရင်ပြည်နယ်ဘက်ကမြို့နယ်၃ခုရရှိတဲ့သတင်းကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံကိုထိုင်းနိုင်ငံကနေလူသားချင်းစာနာထောက်ထားမှုဆိုင်ရာရှေ့ပြေးအကူအညီတွေစပြီးတော့ပေးနေတဲ့အခါမှာတော့ကရင်မျိုးသားစည်းရုံးတပ်မဟာ6ထိန်းချုပ်နယ်မြေကကရင်ပြည်သူလူထုအတွက်လည်းအကူအညီတွေပေးခဲ့တယ်လို့ KNU ကရင်မျိုးသားစည်းရုံးကပြောပါတယ်။ကရင်ပြည်နယ်တဲကမြို့နယ်၃ခုကိုအကူအညီတွေပေးနိုင်ခဲ့တဲ့အကြောင်းထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ဆရာနာသိမ့်မှုတွေနဲ့မတည်ငြိမ်မှုတွေအကြမ်းဖက်တိုက်ခိုက်မှုတွေဒုက္ခတွေတိုးလာနေတဲ့မြန်မာနိုင်ငံကိုထိုင်းနိုင်ငံကလူသားချင်းစာနာထောက်ထားမှုဆိုင်ရာရှေ့ပြေးအကူအညီတွေကိုမတ်လ25ရက်နေ့နဲ့26ရက်နေ့ကစတင်ပေးအပ်ခဲ့ရမှာ KNU ကရင်မျိုးသားစည်းရုံးတပ်မဟာ6ထိန်ချုံနယ်မြေဖအံခရိုင်နဘူးမြို့နယ်ပိုင်ကြုံမြို့နယ်ဒုံရင်မြို့နယ်တဲကစစ်ဘေးရှောင်လူလူတွေစီကိုအခုညီတွေပို့ခဲ့တယ်လို့ဆိုပါတယ်ဒါဟာမြန်မာကြက်ချင်ကြီးအသင်းကနေယူထားတာမဟုတ်ပဲထိုင်းကြက်ချင်ကြီးအဖွဲ့နဲ့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်း KNU ရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလဲဆေးကပြောပါတယ
်ထိုင်းကြက်ချင်ကြီးအဖွဲ့ကနေပြီးတော့ကျွန်တော်တို့လည်းပူးပေါင်းဆောင်ရွက်တာပေါ့နော်ကျွန်တော်တို့ကျွန်တော်တို့ဒီရောက်လာတာပေါ့နော်ဟုတ်ကဲ့ကနေ30ကျွန်တော်တို့မြို့နယ်၃မြို့နယ်လောက်ကို supply လုပ်တော့ပေါ့နော်ဒါကျွန်တော်တို့ရဲ့လမ်းကြောင်းပေါ့နော
်ဟုတ်ကဲ
့ဒီလိုဘက်ကသွားကြည့်နေဆိုရင်သူတို့ကသွားတာပေါ့နော်အဲ့လိုပုံစံမျိုးနဲ့ပတ်သက်တဲ့ program မျိုးကိုကျွန်တော်တို့သွားနေတာဒီတော့
ထိုင်းဆိုရအပါဝင်နိုင်ငံတကာအစိုးရတွေလူသားချင်းစာနာတဲ့အကူအညီပေးခြင်းတဲ့သူတွေအနေနဲ့နေဆက်ထက်ကျော်ပြီးအကူအညီတွေပေးနေတဲ့အခါမှာအကူအညီအမှန်တကယ်လိုနေသူတွေလက်ထဲရောက်နိုင်ဖို့ဒုက္ခတွေတွေရှေ့ပြောင်းနေရသူတွေရေလုံးနေတဲ့အဖွဲ့အစည်းတွေနဲ့ချိတ်ဆက်ဆောင်ရွက်တဲ့လို့လဲသူကအကြံပြုပါတယ်
။ဟုတ်ကဲ့အဓိကကျွန်တော်တို့ကထိုင်းဘက်ကနေမှတစ်ဆင့်ပေါ့နော်ကျွန်တော်တို့ရဲ့ရဇတ်ချက်ကြောင့်ကူညီပေးနေတဲ့အဖွဲ့တွေကဥပမာအပြင် GPC ပေါ့နော
်။ဟုတ်ကဲ့
အဲဒီအဖွဲ့ကြီး CIDTP အဖွဲ့ကြီးပြီးတော့မှ CPOC အစိုးရတွေအဲ့ဒီတစ်ဆင့်တော့ကျွန်တော်ခြေကျန်စာ supply မှုတွေကအဓိကကျွန်တော်ရဲ့စဉ်းစားချက်ဖြစ်ပါတယ်ကျွန်တော်တို့ရဲ့အစီအစဉ်ဖြစ်ပါတယ်အဲ့ဒါတရားရောင်းလိုက်တဲ့အဖွဲ့ကြီးတရားဟိုသူတို့ဆွမ်းဆောင်လိုက်တဲ့အဖွဲ့ကြီးတို့တည်းသူတို့ရဲ့အဖြစ်ကြောင့်လည်းနှစ်ပေါင်းမလဲဘူးပေါ့လေ
။ထိုင်းဘက်ကလူသားချင်းစာနာတဲ့အကူအညီတွေရောက်လာတဲ့အချိန်မှာစစ်ကောင်စီဘက်ကလေကြောင်းကနေပြန်တန်းချင်းချမှုတွေရှိခဲ့တယ်လို့လည်းသူကပြောပါတယ်။အကူအညီတွေဖြန့်ဝေဖို့စစ်ကောင်စီနဲ့အပြစ်ခတ်ရက်စဲထားတာတွေညှိနှိုင်းတာတွေလုံမထားဘူးလို့လည်း KNU ဘက်ကပြောပါတယ်။လက်တလောမှာစစ်ကောင်စီနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေဟာ KNU ထိန်းချုပ်နယ်မြေ9ခုလုံးမှာတိုက်ပွဲတွေဖြစ်နေပြီးစစ်ဘေးကြောင့်ဒုက္ခရောက်နေသူ9သိန်းကျော်ရှိနေတယ်လို့လည်း KNU ကပြောဆိုခဲ့ပါတယ်ရှင
်။ဒါကတော့ထိုင်းဘက်ကအကူအညီတချို့ကရင်ပြည်နယ်တဲကမြို့နယ်3ခုရရှိတဲ့သတင်းကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာတရုတ်မြန်မာဆက်ဆံရေးကိုသုံးသပ်ထားတဲ့အစီရင်ခံစာအကြောင်းသတင်းကိုတင်ပြပေးကြပါမယ်။တရုတ်အစိုးရဟာစစ်ကောင်စီကိုသဘောမကျသလိုမျိုးအရင်အစိုးရတွေနဲ့ထားခဲ့တဲ့ဆက်ဆံရေးမျိုးထားရှိဖို့ကိုလည်းတွန့်ဆုတ်နေပါတယ်လို့နိုင်ငံတကာပြည်ပခါတွေကိုလေ့လာသုံးသပ်နေတဲ့ International Crisis Group ICJ ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတရုတ်မြန်မာဆက်ဆံရေးကိုသုံးသပ်ထားတဲ့အစီရင်ခံစာ ICG ကဒီကနေ့ထုတ်ပြန်တဲ့အထဲမှာအခုလိုပြောဆိုသွားတာဖြစ်ပါတယ်။ ICG ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲအကြံပေးအပြင် ဒေတာသွင်းကလေးလာတုံးသက်သူတွေကိုစုံစမ်းမေးမြန်းထားတဲ့ကိုဝင်းမင်းကသတင်းပြေဆုံးဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ဆေယာနာသိမ်းပြီးမြန်မာစစ်ကောင်စီဘောတရုတ်နိုင်ငံအနေနဲ့မချေနဲ့ရတဲ့အကြောင်းရင်းကို ICG အကြီးတန်းအကြံပေး Richard Horsey ကအခုလိုထောက်ပြပါတယ
်။ The main thing is that it had a very good relationship with the previous
တရုတ်နိုင်ငံဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရင်ဆိုရနဲ့အတော်ကိုကောင်းမွန်တဲ့ဆက်ဆံရေးရတော့ခဲ့တာပါ။တရုတ်နိုင်ငံမြန်မာနဲ့တန်တမာဆက်ဆံရေးကိုမြင့်တင်ခဲ့တာမှာမြန်မာဟာတရုတ်ရဲ့ကံကြမ္မာအကျိုးတူရဝင်းရဲ့အစိတ်အပိုင်းတစ်ခုဖြစ်လာပါလေ။နောက်ပြီးတော့မဟာဗျူဟာမြောက်ချိတ်ဆက်မှုတွေကိုလည်းတရုတ်ကမျှော်လင့်လာတယ်လေ။တရုတ်မြန်မာစီးပွားရေးဇင်းကြံကြီးတည်ဆောက်ဖို့ကြီးမားတဲ့စီမံကိန်းတွေအမြောက်များလှုပ်ဖို့ပြင်လာတယ်။ဒီဇင်းကြံလမ်းမကြီးကတရုတ်အတွက်အိန္ဒိယသမုဒ္ဒရာကိုလက်လန်းမိဖို့နဲ့တွင်းကုန်လမ်းပွင့်ဖို့အထောက်အကူပြုမှာဖြစ်တယ်လေ။ဒါတွေအားလုံးကအခုတော့ဆုံးရှုံးသွားပါပြီ
။အခုလိုမချေနေတာကြောင့်နှစ်နိုင်ငံသံတမန်ရေးကိုအရင်လိုအဆင့်မြင့်တင်တာမရှိတာအပြင်မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုပါတရားဝင်အသိအမှတ်ပြဖို့ငင်းဆန်ခဲ့ပြီးတရုတ်ကိုဖိတ်ကြားတာလည်းမရှိခဲ့ဘူးလို့ DICG အစီရင်ခံစာထဲမှာဖော်ပြခဲ့ပါတယ်။အခုတရုတ်စီမံကိန်းတွေနောက်ဆုံးအခြေအနေကိုလည်း Richard Horsey ကအခုလိုဆက်ထောက်ပြပါတယ
် Now if you look at China's major projects existing
ဒီကတော့တရုတ်ရဲ့အဓိကစီမံကိန်းကြီးတွေကိုကြည့်ရင်ရှိပီးသားရောလှုပ်ဖို့ပြင်နေတာတွေရောပေါ့နော်အများပြားကတိုင်းရင်းသားလက်နက်ကိုင်တွေထိန်းချုပ်ထားတဲ့နေရာတွေမှာရှိတာပေါ့ဒါမှမဟုတ်ရင်လည်းတိုက်ပွဲတွေဖြစ်နေတဲ့နေရာတွေမှာအဓိကရှိနေတာပေါ့ရခိုင်မှာပဲကြည့်ကြည့်ရန်သူမြေရထားလမ်းဖောက်ဖို့ပြင်ထားတဲ့ဒီရှမ်းပြည်နယ်မှာပဲကြည့်ကြည့်ဒီဆုံးရေကာတာကိုပဲကြည့်ကြည့်အဲ့လိုနေရာမျိုးတွေမှာရှိတာပေါ့ဒီစီမံကိန်းတွေကအရင်ဘဟုအစိုးရနဲ့သဘောတူစာချုပ်ချုပ်ခဲ့တာပေါ့အခုတော့ဒီစီမံကိန်းတွေအားလုံးကိုရပ်ထားတယ်ဆိုတော့ဒီစီမံကိန်းတွေရဲ့အနာဂတ်ကအကြီးအကျယ်မကြီးမရာဖြစ်နေပါတယ
်ဒါပေမဲ့ရှမ်းမြောက်ဒေသစစ်စီရင်တဲ့နှိစက်တဲ့အမည်မဖော်လို့တဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တူကတော့တရုတ်အနေနဲ့ NUG နဲ့မဆက်ဆံမှုဖိအားပေးတာတွေရှိတယ်လို့ထောက်ပြပါတယ်ဒီနေရာမှာ Richard Horsey ကလည်းတရုတ်အနေနဲ့မြန်မာစစ်ကောင်စီပေါ်စီးရရောနိုင်ငံရေးရပါမထိန်နိုင်တော့ဘူးလို့စိတ်ပြက်လာတာကတဖက်မှာအတိုက်အခံကိုထောက်ခံတာလည်းမဟုတ်ပြန်ဘူးလို့ဆက်ထောက်ပြပါတယ
် But China's unhappiness with the regime hasn't translated into support
ဒါပေမဲ့မြန်မာစစ်အုပ်စုအပေါ်တရုတ်ရဲ့မကျေနပ်မှုက NUG မျိုးသားညီညွတ်ရေးအစိုးရအတွက်ထောက်ခံမှုလို့တရားအသေးပဲမထွက်ပါဘူးတရုတ်အနေနဲ့ NUG ရောအတိုက်အခံလှုပ်ရှားမှုကြီးတစ်ခုလုံးဟာအနောက်နိုင်ငံတွေကိုအများကြီးလိုလားသူတွေတရုတ်စံကြီးစိတ်ရှိသူတွေလို့ခံယူထားဖို့ရပါတယ်ဒီခံယူချက်မျိုးဘလောက်မှန်ထက်ဒီသဘောထားမျိုးတရုတ်မှာအသေးချာကိုရှိနေပါတယ်အဲ့ဒီတော့တရုတ်အနေနဲ့စစ်အုပ်စုအပေါ်မှာတန်တရာရှိထားတယ်လို့ပဲအတိုက်ခံတွေအပေါ်မှာလည်းတန်တရာအကြီးကြီးကိုဆက်ရှိနေပါတယ
်ဒီနေရာမှာ NUG သမရယုံပြောခွင့်ရဦးကျော်စောကလည်း NUG ဘက်ကတရုတ်ပါဝင်အင်ဒီဂျင်နိုင်ငံတွေအပေါ်သဘောထားကိုလည်းအခုလိုရှင်းပြပါတယ
်ကျွန်တော်မြို့သားညီညွတ်ရေးအစိုးရအဖွဲ့အနေနဲ့ကလည်းတရုတ်ပြည်သူသမရနိုင်ငံနဲ့ဆက်ဆံရေးကအင်မတန်အရေးကြီးတယ်ကျွန်တော်အင်ဒီဂျင်နိုင်ငံအကုန်လုံးနဲ့နှစ်ဦးနှစ်ဖက်အကျိုးရှိမဲ့ဆက်ဆံရေးဖြစ်ဖို့အတွက်ကြိုးပမ်းဆောင်ရွက်နေတယ်နိုင်ငံသားရေးရမှာဘသူဖက်ကမှအနောက်နိုင်ငံကိုရင်းတဲ့နိုင်ငံကြီးမူဝါဒမဟုတ်ဘူး။နောက်နိုင်ငံနဲ့ကျွန်တော်နှီးစပ်တာနောက်နိုင်ငံက engagement လုပ်တယ်။ကျွန်တော်ရဲ့ပြည်သူတွေကိုသူတို့ကူညီပေးတယ်အထူးသဖြင့်ပေါ့နော်။ဒီလူသားချင်းစာနာမှုအထောက်အကူတွေပေးတာတွေရှိတယ်။ဒီဟာတွေကကျွန်တော်ကဆက်ဆံရေးကို engagement လုပ်တာ။ဒါသူ့ရဲ့အကျိုးစီးပွားအတွက်လုပ်တာမဟုတ်ကျွန်တော်မြန်မာနိုင်ငံသူနိုင်ငံသားတွေအကျိုးစီးပွားအတွက်လုပ်တာ
တစ်ချိန်တည်းမှာ NUG အနေနဲ့တရုတ်နဲ့ဆက်ဆံရေးကြိုးပမ်းနေတာနဲ့တရုတ်ပါဝင်အင်ဒီချင်းတွေမြန်မာအတွက်ကြိုးပမ်းပေးဖို့ကိုအခုလိုဆက်ရှင်းပြပါတယ
်ကျွန်တော်လည်းတရုတ်နိုင်ငံနဲ့ engagement ကိုအထူးအရေးကြီးတဲ့ engagement တစ်ခုအနေနဲ့သဘောထားဆောင်ရွက်နေတယ်ဒါကြောင့်လည်းဇန်နဝါရီ1ရက်နေ့ကတရုတ်နိုင်ငံနဲ့ပတ်သက်တဲ့သဘောထားမူဝါဒကိုအတိအလင်းထုတ်ပြန်ကြေညာခဲ့တာနောက်တစ်ခုကတရုတ်နိုင်ငံနဲ့ထိတွေ့ဆက်ဆံတဲ့အချိန်မှာကျွန်တော်တို့ကမီဒီယာတရားနဲ့တဆင့်တော်တော့ကောင်းတခြား communication တွေနဲ့ရတယ်အားလုံးကျွန်တော်ထောက်ပြပြီးပြောပြတာဒီမြန်မာနိုင်ငံမှာမတည်မငြိမ်မှုဖြစ်နေတာတရုတ်မြန်မာနယ်စပ်မှာမတည်မငြိမ်မှုဖြစ်နေတာဒီတရုတ်နိုင်ငံရဲ့လုကိုက်မှုစီးပွားရေးစီမံကိန်းတွေအကောင့်တွေပေါ်ဖို့နှောက်နှဲနေတာမတည်မငြိမ်မှုဖြစ်တာဘာကြောင့်လဲအဲ့ဒါအကြမ်းဖက်စစ်ကောင်စီတည်တာတရားခံဖြစ်တယ်အကြမ်းဖက်မှုတွေလုံနေသူ၍နယ်စပ်တည်ငြိမ်ရေးဘယ်လုံးမှမရနိုင်ဘူးဒါကြောင့်မြန်မာပြည်သူတို့ရဲ့စံနှုန်းနဲ့ကိုက်ညီတဲ့ဒီအဖြစ်တစ်ခုရှာဖို့အတွက်တရုတ်နိုင်ငံပါဝင်ထူးထူးကျွန်တော်အိန္ဒိယတဲ့နိုင်ငံတွေအကုန်လုံးကဝိုင်းဝန်းပြီးတော့ကျွန်တော်မြန်မာပြည်သူတို့ရဲ့စံဓာနဲ့ကန့်ညီတဲ့အဖြစ်တစ်ခုရောက်ဖို့အတွက်ရည်တည်ပေးကြဖို့အတွက်တိုက်တွန်းပြောကြားခြင်းပါတယ
်တကယ်တော့အခု ICG အစီရင်ခံစာထဲမှာပဲတရုတ်နဲ့အမေရိကန်တို့ပထဝီနိုင်ငံရေးအားပြိုင်နေပေမဲ့နေဆက်ငွေလင်ကိုင်းကိစ္စတွေမှာတော့ပူးပေါင်းဆောင်ရွက်ဖို့ကြိုးစားနေတယ်လို့အကြံပြုထားပေမဲ့လက်တွေ့ဖြစ်မလာသေးဘူးလို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင်ဗျ
ဒါကတော့ဆီအာနာသိမ်းပြီးနောက်တရုတ်မြန်မာဆက်ဆံရေးအကြောင်းကိုဝင်းမင်းကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စင်ကနာအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ဒီသတင်းနဲ့ပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်မတ်လ28ရက်ဗုဒ္ဓဘူးညချမ်းမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဘက်မှာတော့ Editor နဲ့ဆွေးနွေးခန်း Generation Z စီစဉ်နဲ့အားကစားကဏ္ဍအစတွေအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးတော့ editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့လူမျိုးစုပြဿနာနဲ့မြမအနာဂတ်ဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။ Netchet British တို့ရဲ့သွေးခွဲအုပ်ချုပ်တဲ့စနစ်ကြောင့်လို့ဒစိမ့်ဒေသအဖြစ်ပြောနိုင်ပြီးတော့ဆရာနာရှင်စနစ်အောက်ကပိုးပြီးတော့မှ net shine ကျယ်ပြန့်လာတဲ့လူမျိုးစုပြဿနာတွေဟာမြမနိုင်ငံအနာဂတ်အတွက်ဘလောက်အရေးကြီးပါသလဲ။မြမနိုင်ငံဆရာနာရှင်စနစ်ကလွတ်မြောက်ခဲ့ရင်ရောအလားအလာကဘလိုမျိုးဖြစ်လာနိုင်ပါသလဲဆိုတာကိုဒီသတင်းပတ်ရဲ့ editor နဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စန်းသားကိုမင်းမြတစေအောင်ကမင်းမြန်ဆွေးနွေးထားတာရှုစားနာဆင်ပါရှင
်မင်္ဂလာပါဦးကျော်စန်းသားရှင
်မင်္ဂလာပါကျေ
းဒီမြန်မာနိုင်ငံမှာစစ်မှန်တဲ့ Federal Democracy ဖြစ်ထွန်းမှုအတွေ့ဆရာနာရှင်ကိုဖယ်ရှားရေးအပြင်နောက်တိုင်းသားပြဿနာဘယ်လောက်ထိအရေးပါပါလဲ
သိအရေးပါပါတယ်လူမျိုးစုပြဿနာဘာကြောင့်လဲဆိုတော့ဒီလူမျိုးစုပြဿနာဟာမြန်မာနိုင်ငံမှာဖြစ်ပေါ်လာတဲ့နိုင်ငံရေးပြဿနာအလုံးရဲ့ဇင်းမြစ်ဆိုရင်တော့မှားမယ်မဟုတ်ဘူးလို့ပြောမှဖြစ်ပါတယ်မြန်မာနိုင်ငံမှာဆီအနာရှင်စနစ်ပေါ်ပေါက်လာတာဟာဒီလူမျိုးစုပြဿနာတိုင်းရင်းသားပြဿနာကိုဖြေရှင်းဖို့လုပ်နေတဲ့အချိန်ဖက်ဒရယ်ပြည်ထောင်စုလုပ်မယ်လို့ပြောနေတဲ့အချိန်မှာပြည်ထောင်စုပြိုကွဲတော့မယ်ဆိုပြီးတော့စစ်တပ်ကအကြောင်းပြပြီးတော့အဲ့တော့အာဏာတက်ဆင်းလိုက်တာဖြစ်ပါတယ်ဆိုတော့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုလုံးဝချုပ်ကန့်ပလိုက်တာဖြစ်တယ်အဲ့ဒီအချိန်ကစပြီးတော့ဆိုတော့အဲ့ဒီလိုအာဏာသိမ်းပြီးတဲ့နောက်မှာ60နှစ်နောက်ပိုင်းမှာမြန်မာနိုင်ငံတိုင်းရင်းသားအင်အားစုတော်တော်များများလူလူအကုန်လုံးလက်နက်ကင်တော်လှန်ရေးနဲ့စတင်လာကြတာကိုတွေ့ရပါတယ်ဇာသိမ်းအရေးကြီးတဲ့ကိစ္စပါ။နောက်မှလည်းပဲဒီပြဿနာရှိနေတိုင်းရှိနေတိုင်းမြန်မာနိုင်ငံမှာနိုင်ငံရေးပြဿနာပြည်လဲဖို့ဆိုရင်အခက်အခဲကြုံရမှာဖြစ်ပါတယ်ဒီပြဿနာကိုအထုသတိထားသင့်တယ်လို့ပြောမှာဖြစ်ပါတယ်များစွာ
ဒီတိုင်းရင်းသားပဋိပက္ခတွေကဒီအင်္ဂလိပ်ခေတ်တုန်းက divide and rule policy ဒီသွေးခွဲစနစ်ကနေပြီးတော့စခဲ့တယ်လို့ပြောရင်ရပါမလားအဲ့ပေါ်မှာဘယ်လိုမြင်ပါလဲ
ပြောရင်တစိမ့်တည်းသားအဖြစ်ရတယ်အင်္ဂလိပ်အုပ်ချုပ်တာမြန်မာနိုင်ငံကိုသာ divide and rule သွေးခွဲတာမဟုတ်ပါဘူးသူအုပ်ချုပ်တဲ့ဒေသတွေအားလုံးမှာသူကအုပ်ချုပ်ရေးညီဆက်နေဖို့အတွက်အရင်ရှိခဲ့တဲ့ဗဟုအစိုးရအနာရော့နယ်ဖျော်ဖျက်ဖြစ်သွားအောင်သွေးခွဲပါတယ်အင်္ဂလိပ်ကအထင်ရှားဆုံးနမူနာတစ်ခုကိုကြည့်မယ်ဆိုရင်အိန္ဒိယနိုင်ငံမှာမွတ်စလင်ဟိန္ဒူကိုသွေးခွဲတယ်ဒီစစ်ဘာရီရေတော့စစ်ပွိုင်းမြူတနီဖြစ်ပြီးတဲ့နောက်ပိုင်းမှာမွတ်စလင်နဲ့ဟိန္ဒူကိုသွေးခွဲလိုက်တဲ့သူပြဿနာဖြစ်လို့နောက်လွတ်လပ်ရေးရတော့မှမွတ်စလင်ဟိန္ဒူစုနှစ်နိုင်ငံကွဲပြီးတော့ဖြစ်သွားခဲ့တာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံလည်းပဲသွေးခွဲခံရပါတယ်တချို့ထောက်ပြတာကတော့မြန်မာနိုင်ငံမှာတောင်တန်းနေသားနဲ့မြေပြင်ကိုခွဲခြားအုပ်ချုပ်တယ်။ဒါပေမဲ့အင်္ဂလိပ်တို့ကတော့သူတို့တောင်တန်းနေသားဟာအိန္ဒိယမှာလိုပဲစော်ဘွားတွေရဲ့နယ်ကိုစီကြထားလို့ပဲစီကြအုပ်ချုပ်ခဲ့တာ။ချင်းတွေကိုစုပြီးတော့ပဲသူတို့စီကြအုပ်ချုပ်တယ်မြေပြင်နဲ့အုပ်ချုပ်စနစ်မတူဘူး။ချိခဲ့တဲ့ဗမာပြည်ရဲ့ဗဟိုဆွေအင်အားရောနယ်ဖို့အတွက်ခုအဲ့ဒီလူတွေကိုနှိမ်နင်းတဲ့နေရာမှာအုံပြုတဲ့တိုင်းရင်းသားတွေကိုစစ်စီစစ်သားအဖြစ်နဲ့ထည့်တယ်။အဲ့လိုမျိုးတွေသူကအချင်းချင်းမုန်းတောင်လုပ်တယ်ဆိုတဲ့သဘောပြပါတယ်။နောက်တချို့ပညာရှင်တွေထောက်ပြတာကလူမျိုး135မျိုးဆိုတာဟာတကယ်တော့အင်္ဂလိပ်လက်ထက်ကတည်းကအင်္ဂလိပ်ရဲ့ language တွေပေါ့ဘာသာဗေဒပညာရှင်တွေသူတို့ကဒါအပြောတတ်တွေ amateur language တွေသူတို့ကမြန်မာနိုင်ငံမှာဘာသာစကားဘယ်လိုမျိုးကွဲရဲဆိုတော့သူတို့သူတွေသာလုပ်ပြီးတော့လုပ်ခဲ့တာကြီးဖို့တော့လည်းကောင်းတယ်ချင်းတော်မှာဆိုရင်တင်တော့ချင်းတော်ကိုသွားတယ်တကယ်ချင်းကချင်းတကယ်ချင်းကအော်ငါ့ကိုဖြစ်သွားတယ်မင်းပြောလို့မရမင်းတစ်ခုလုံးလျှောက်သွားတော့တရားနဲ့တရားတော့မတူဘူးတဲ့လှုပ်ဆက်တာဆိုတော့အဲ့လိုဟာကိုသူကတမျိုးတမျိုးကြီးသတ်မှတ်လို့ပဲဖြစ်မလဲအဲ့လိုသတ်မှတ်ပြီးတော့ထားခဲ့တယ်အဲ့ဒီသတ်မှတ်ထားတာကိုပိုးဆိုးတာကဗမာပြည်မှာဆက်ပြီးတော့ကျင်းသုံးတယ်လူမျိုး135မျိုးတော်လှန်ရေးအင်အားစုအကုန်လုံးအဲ့ဒါထပြီးခြားရတော့မှာပဲငါတို့အခွင့်အရေးငါတို့အခွင့်အရေးပူပြီးမြတ်လာမယ်ထင်တယ်ဥပမာတဖြည်းဖြည်းမြတ်လာပြီဒါလူတွေကြိုက်ချင်မှကြိုက်မယ်ဒီလိုစကားပြောရင်တကယ်တော့အဲ့ဒါကိုနှိုက်ကမှားနေတယ်ဆိုတိုင်းရင်းသားတွေကိုဒီလူမျိုးစုတွေကိုသူတို့ရဲ့ယဉ်ကျေးမှုဘာသာစကားဘာညာဖော်ထုတ်ခွင့်ပေးပါအဲ့ဟောက်ပေးရမယ် ဘဟုအစိုးရမှလည်းပဲသူတို့ကိုကုစားပြုမှုအပြည့်အဝပါမယ်တို့မဲ့လူမျိုးရေလို့သတ်မှတ်တဲ့နေရာမှာနိုင်ငံသားမှာမြန်မာနိုင်ငံသားဆိုပြီးပြီဘောအဲ့ဒီမှာရခိုင်ဗမာကရင်ပြည်အမလစ်တိကျခွဲထားပြီးဗုဒ္ဓဘာသာမြန်ခရစ်ယာန်ကရင်ပြည်လို့သတ်ဖို့နေမှာအဲ့လိုဟာကိုနိုင်ငံသားမှတ်ပုံနေမှာအဲ့လိုထည့်ထားတာသိပြီးတော့ဆရာပါပါကဘာမှသိမတွေ့ဘူးအဲ့ဒါကိုနှိုက်ကခွဲခြားထားတဲ့စနစ်ဖြစ်ပါတယ်အဲ့ဒါကိုလုံးဝဖယ်ပြစ်နိုင်ဖို့လိုပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီတိုင်းရင်းသားတွေရဲ့ဒီစီးမှုကိုအစိမ့်မပြုဖို့လိုတယ်သူတို့ရဲ့ပြည်ထောင်စုထဲမှာနေတဲ့အထက်မှာပေါ့လေသူတို့ကံကြမ္မာကိုသူတို့ဖန်တီးပိုင်ခွင့်သူတို့ဖိနစ်ချုပ်ချယ်ခွင့်မရှိရနောက်တရားစာတွေကိုမြန်ပြတရသူတို့အကျိုးခံစားခွင့်ရှိအောင်လုပ်ပေးတာအကုန်လုံးလုပ်ပေးဖို့လိုပါတယ်အဲ့လိုဆိုရင်တော့ဒါအဲ့ငါတို့ဘယ်လူမျိုးဘယ်ဘာသာဆိုတာမျိုးသိပြီးတော့ထားတဲ့တင်ပါတယ်ဟာသဘောထားရရောပါသွားနိုင်တယ်လို့ထင်ပါတယ
်ဒါပေမဲ့လွတ်လပ်ရေးရပြီးတာပဲနှစ်ပေါင်း80နီးပါးရှိပါပြီဒါတွေကိုမပြင်းနိုင်သေးပါဘူးလား
လွတ်လပ်ရေးတိုက်ပွဲကိုနိုင်ကစတဲ့မှန်ရလားဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောရင်ပြောလို့ရမယ်ထင်ပါတယ်တချို့ပညာရှင်ကထောက်ပြကြပါတယ်အဲ့ဒါကိုလည်းပဲလွတ်လပ်ရေးတိုက်ပွဲမှာပထမဆုံးကမြန်မာနိုင်ငံမှာအမျိုးသားစစ်တပ်နိုးကြားလာတယ်ပေါ့လေအင်္ဂလိပ်အုပ်ချုပ်ရေးတော်ကြတဲ့ခါမှာအဲ့ဒီမှာဖိပူးစင်တို့ဘာလို့လန်ဒန်သွားပြီးတော့ဒါဒိုင်ယာခီအုပ်ချုပ်ရေးတို့တပြည့်ဟုံမှုတို့အဲ့ဒီဟုံမှုတို့ဒိုင်ယာခီတို့တောင်းဆိုခဲ့တဲ့လူဟာဒါတကြီးပြောရင်အင်္ဂလိပ်ခေတ်ပညာတတ်တွေဘီလက်ပြန်တွေအဲ့ဒါဘာရစာကြီးတွေတင်ကြတာဥပဒေကိုကျွမ်းကျင်တဲ့အင်္ဂလိပ်ချွေဒီမိုကရေစီကိုနားလည်တဲ့အင်္ဂလန်မှာအုပ်ချုပ်ရေးတူတက်တာကြည့်ပြီးတော့အဲ့လိုတစ်စင်းတူတက်ဖို့လိုချင်တယ်။နောက်ပိုင်းမှာဗမာပြည်မှာဒုမအစီယုံအထူးသဖြင့်ကတော့1930တောင်သူလယ်သမားအရေးတော်ပုံစီပွားပြက်ကဖြစ်ပြီးနောက်မှာလယ်သမားတွေအရေးဟာသိအရေးကြီးလာရဲဆိုတော့အဲ့ဒီဟာတွေနဲ့အတူကျောင်းသားတွေပေါ့လေရန်ကုန်တက္ကသိုလ်ကျောင်းသားတွေကသိပြီးတော့တက်ကြွလာပြီးတော့အဲ့ဒီအရေးကိုဦးစားပေးလာရတဲ့ဒုမအစီယုံပေါ်ပေါက်လာတဲ့သခင်မျိုးဟေးဒုဗမာဆိုပြီးတော့ဖြစ်လာတယ်မျိုးဘာသာသာသနာဆွဲကုပညာချက်ကိုလည်းပဲသိပြီးတော့တည်ဆောင်အောင်လုပ်လာကြတယ်ဆိုတော့အဲ့ဒီဟာတွေကဘာမင်းစင်ထရစ်ပေါ့ဗမာကိုကူစားပြည့်တဲ့သဘောမျိုးဖြစ်နေတယ်။နောက်ပိုင်းမှာတော့သူတို့ပြန်ဟာဗမာတို့သခင်မျိုးရဲ့တို့မှာဆိုတာမြန်မာတိုင်းနိုင်ငံလို့ကူစားပြည့်တဲ့ဘာပဲပြောပြောတချို့ကအဲ့ဒါကိုသိမပါကြင်ကြဘူး။နောက်ပြီးတော့မျိုးဘာသာသာသနာဆိုတာလည်းပဲကောင်းပါတယ်ဒါပေမဲ့ဘယ်အမျိုးလဲတော်တော်ပြောရသလိုပဲနော်။ဒီကတိုင်းရင်းသားတွေမြင်ရတာဗမာလူမျိုးဘာသာဆိုတာဗုဒ္ဓဘာသာလို့ပြောထားတော့ဘုရားဗုဒ္ဓမဟုတ်တဲ့တိုင်းရင်းသားတွေချင်းတို့ကချင်းတို့ကရင်တို့အများကြီးပဲခရိယန်တွေဆိုသူတို့ပဲမသွားတာမှလည်းဆိုတာမျိုးဖြစ်တယ်။ဆိုအဲ့ဒီဟာတွေကိုအခြေခံပြီးတော့ဖြစ်လာတဲ့လွတ်လပ်ရေးကြိုးပမ်းမှုဆိုတော့စကြတဲ့ကသတိမမှန်ဘူးလို့ပြောရင်လည်းပဲပြောလို့ရမယ်လို့တချို့ကမချက်ချရာတွေးရပါတယ်။ဒါပေမဲ့အဲ့ဒါကိုနောက်ပိုင်းမှာပြင်ဖို့ဆိုတာပြင်နိုင်ခဲ့ဘူးကနာပြောတဲ့62အနာသီမီနောက်မှာဘာမင်းစင်ထရစ်ပူပြီးတော့ဖြစ်လာပြီးတော့တိုင်းရင်းသားအခွင့်အရေးလုံးဝမရှိဖြစ်တော့တိုင်းရင်းသားတွေကအကုန်လုံးပုံကန်ထကြွလာရတာတွေ့ရပါတယ်ဆိုတော့အဓိကအဲ့ဒါပါပဲ
ဒါပေမဲ့ဒီနောက်ပိုင်းမှာ NLD အစိုးရလက်ထက်မှာတော့ဟိုဒုတိယပင်လုံညီလာခံနေခေါ်ပြီးတော့ဆွေးနွေးခဲ့သေးတယ်မဟုတ်ပါဘူးလား
သိကောင်းတဲ့အလားလားပါအဲ့ဒါအဲ့ဒီကမျော်လင့်ချက်ကအများကြီးတက်ခဲ့ပါတယ်လူတိုင်းဟာတိုင်းရင်းသားတွေလည်းပဲအကုန်လုံးပါဝင်ပြီးတော့ဆွေးနွေးကြတယ်ဒါလက်ခံကြတယ်ပညာလုပ်တယ်နောက်ပိုင်းမှာလည်းပဲတချို့မပါဝင်တချို့မကြည်လည်မှုလည်းနည်းနည်းရှိရပါတယ်ဒါကတော့တစ်ခါတည်းမပြီးဘူးရေရှည်ဆွေးနွေးရမယ့်ကိစ္စပါသူတို့ကကျူစွစင်းတဲ့အဖြေတွေအဖြေကောင်းတွေရလက်ကောင်းတွေထွက်ပါတယ်။ဒါပေမဲ့ NLD ရဲ့သဘောထားကိုလည်းပဲတချို့ကမကြည်နပ်ဘူး။အဲဒီဆွေးနွေးရဲ့အခါမှာလည်းပဲစစ်တပ်ကသိထော်လကန်နဲ့လုတ်တယ်ဆိုတဲ့အထောက်အထားတချို့လည်းကျွန်တော်ဖတ်ရပါတယ်စာအုပ်ထဲမှာ။အဲဒီအတွင်းသီးလူရေးတဲ့စာအုပ်ကျွန်တော်နာမည်ဖော်ထုတ်ပြီးတော့မကူကားတော့ဘူးဒီမှာ။အဲဒီမှာချင်းဘက်မှာပြည်လည်မှုဘာညာရနေပြီးအများကြီးအချင်းပြင်းတဲ့ခါစစ်တပ်ကသွားပြီးတော့တိုက်ပလိုက်လို့လက်မထုတ်ဘူးကိစ္စပြတ်သွားတဲ့ဘာညာဆွဲအထောက်ထားသူရေးထားတာတွေးရပါတယ်ဆိုတော့အဲ့လိုမျိုးဖြစ်တယ်။နောက်ပိုင်းမှာ NLD ကိုနှိုက်ကလည်းပဲတိုင်းရင်းသားတွေကိုဒန်းလူခွေသတ်မှတ်တာနဲတယ်လို့တိုင်းရင်းသားတွေကမြင်ကြတယ်။NLD ပါတီကလူတွေကတိုင်းရင်းသားပါတီတွေကလူတွေကိုသူတို့အစိုးရဖွဲ့ရအခါမှာပထမအကြိမ်တွေကတယောက်တိုင်းရင်းသားတွေကိုလက်ဖြတ်လက်ခောက်ပြီးတော့သူ individually တူချင်းကောင်းခောက်ရွေးတယ်ပါတီကိုကိုစားပြုပြီးတော့ရွေးတာမဟုတ်ဘူးတိုင်းရင်းသားတယောက်ပါရင်ပြီးတော့ဆိုပြီးရွေးရဲဆိုတော့သူတို့ကလက်မခံကြပါဘူးအဲ့လိုသဘောမျိုးအများကြီးရှိကြပါတယ်။နောက် NLD ပါတီကိုနှိုက်ကသူတို့ပါတီဒီတိုင်းရင်းသားအလုံးပြည်ထောင်စုသားအလုံးကိုကိုစားပြုတယ်မှန်ပါတယ်သို့သော်လည်းပဲတိုင်းရင်းသားတွေအဲ့လိုမခံစားဘူးအဲ့ဒီမှာကိုစားပြုဆိုဘယ်နှစ်ယောက်ပါလို့လဲအဲ့ဒီမှာငါတို့တိုင်းရင်းသားဘယ်ခုကွန်မတီထဲမှာဘယ်လိုစီမံခံခွဲထဲမှာတကယ်အနာပိုင်တဲ့အထက်မှာဘယ်သူပါတယ်လဲဆိုတာမျိုးမြင်ကြတယ်အဲ့ဒါNLD ကိုလည်းပဲသူကအယုံကြည်နည်းနည်းယောနေလာတာလည်းဖြစ်ခဲ့ပါတယ်ဆိုတော့အလားအလာစိတ်ကောင်းတော်လည်းပဲထင်သလောက်ရှိမတွေ့ခဲ့ဘူးနောက်ဒုတိယအကြိမ်ရွေးကောက်ပွဲတိုင်ပြီးတော့ NLD တက်လာပြီးရင်တော့ဒီဟာတွေပြင်ပြီးတော့ကောင်းအောင်ဆက်လုပ်ဖို့ဆန္ဒရှိကောင်းရှိခဲ့ပါလိမ့်မယ်ဒါပေမဲ့မလုပ်ခင်မှာအာဏာသိမ်းလိုက်တော့ဒုံးရင်းပြောင်းသွားတာပဲတပေါ်
လက်ရှိအခြေအနေမှာစစ်ကောင်စီက Federal အရေးကိုဟိုအဓိကထားပြီးတော့ပြောလာပါတယ်။အဲ့ဒါဘယ်လောက်ထိဖြစ်နိုင်ချေရှိပါလဲ
။မယုံပါဘူး။စစ်တပ်ကပြောကြတယ်ကစောစောပြောတာပဲ။ဒီ Federal စလုပ်ဖို့ဟာပြစ်စီကြရတာကတည်းကစစ်တပ်ရဲ့အာဏာသိမ်းမှုကြောင့်ပြတ်သွားတာပါဆိုတော့ဒီစစ်အာဏာရှင်စနစ်ဆက်လက်တည်မြဲနေတဲ့ဖြစ်အရတော့ဒီဟာကိုသူတို့အကြောင်းပြပြီးတော့ဖယ်ရှားနေမှာပါပဲ။အခုတခုသူတို့ကတော့ပြောမှာပဲ။ပြောပေမဲ့အခုတိုင်းရင်းသားတွေကတိုက်လာကြတယ်တော်တော်လေးနိုင်ငံရဲ့ခါသူတို့ထွက်ပေါက်ဆရာတဲ့အထက်မှာလူမျိုးရေးပြဿနာတွေဖန်တီးနိုင်တဲ့အလားအလာတွေအများကြီးတွေ့လာရတယ်လေဥပမာအဖြစ်ရခိုင်ဘက်မှာဆိုရပါစို့နော်အေအေကတိုက်လာတာအဲ့မှာဒီဘက်ကမွတ်စလင်ဘာသာဝင်တွေကိုလက်နဲ့တက်စီပြီးတိုက်ဆိုတော့ပြင်းထန်သူတို့ကတော့သတိပေးစာတွေထွက်တာတွေ့ပါတယ်ဒီလိုလူသွေးခွက်နေတယ်ငါတို့သတိထားမှာဖြစ်တယ်သူနည်း၎င်းပါပဲနေရာတစ်ခါမှာအဲ့လိုဖြစ်လာနိုင်ပါတယ်ဆိုတော့ဒါစိတ်သတိထားပါတယ်ဒီလိုပရိယမျိုးကိုထွက်ပေါက်ဖြစ်ဆရာနာရှင်စနစ်မှာဆက်ဆက်သုံးခဲ့ဘူးလည်းရှိပါတယ်ဆိုတော့ဒါသိအရေးကြီးတယ်ဟိုတက္ကသိုလ်မှာဆနပြပွဲဖြစ်တုန်းကဥသံအေးခင်တုန်းကလားအိမ်မှာတိုင်းရင်းသားတပ်တွေခေါ်ပြီးတော့ဇင်းတို့ငယ်ဦးမဲထင်တဲ့အခါမှာဟိုမှာတိုင်းရင်းသားတပ်တွေခေါ်ပြီးတော့ပြစ်ခိုင်းတယ်ဘာညာဆိုရဲတချို့ကမှတ်မှတ်ရပြောနေကြတာရှိအဲ့လိုမျိုးတွေသူကတနည်းနည်းသူတို့လုတာတွေလုတတ်ပါတယ်သိသိကြီးချမှာဖြစ်ပါတယ်ဆိုတော့စစ်ကောင်စီကလုပေးမယ်ဆိုတာတော့တိုင်းရင်းသားတွေလည်းယုံကြားလိမ့်မယ်မဟုတ်ပါဘူးစစ်တပ်ကသာအဲ့လိုလုတ်ချင်တဲ့စိတ်ဓာတ်ရှိခဲ့ရင်ဟိုပြည်ထောင်စုဒီတဲ့ခိုင်မြဲရေးဘာညာဆိုရဲကြွကြော်သွားလို့ခဲ့နှစ်ပေါင်းများစွာကြာနေပြီအခုမှပဲသူတို့ထိနာနေတဲ့အခါမှာဒီဟာကိုကျဲကျဲလောင်လောင်ပူအော်လာတာကတော့ယုံတဲ့လူတော့စိတ်မရှိတော့ဘူးလို့ထင်ပါတယ်တချို့ကလည်းယုံမှာပေါ့လေကြောင်မြုံပြန်ဒါပေမဲ့တော်တော်များများကတော့မယုံကြည်ကြဘူးလို့ကျွန်တော်သိရပါတယ
်ဟုတ်ပါတယ်အဲ့တော့ဒီတစ်ချိန်တည်းမှာပေါ့ဗမာပါဝင်တိုင်းရင်းသားတွေကလက်တွဲပြီးတော့ဆီယနာရှင်ကိုတိုက်နေတယ်ဆိုတော့ညီညွေအလားအလားဘလို့ရှိပါလေ
သိကောင်းပါတယ်အဲ့ဒါမျောလင်းချက်ပါပဲအခုအချိန်ထိကတော့သူတို့ဟာသိပြီးတော့ညီညွညွနဲ့တိုက်ကြတာတွေ့ရပါတယ်နောက်ပြီးတော့တချို့ဒေသတွေဟာဒေသလိုက်တော်တော်လေးလွတ်မြောက်တဲ့နေမျိုးတွေထူထောင်နိုင်ကြပြီဖြစ်တယ်ချင်းတို့ကချင်းတရားတို့ကချင်းမှမှာတဲ့များရှိပါတယ်အဲ့ဒီဒေသတွေကချင်းတို့သူတို့ဟာခွဲထွက်မယ်ဘာညာစီကြဆိုတာဘာမှပြောအေးအေး even သူတို့ကလည်းပဲအဲ့လိုခွဲထွက်မယ်ဆိုရဲစကားကိုမပြောဘူးငါတို့တနိုင်ငံလုံးအတွက်လုပ်မယ်ဆိုရဲသဘောကိုပြောနေရတယ်စိတ်တန်ဖိုးရှိပြီးတော့မျော်လင့်ချက်အားတက်စရာကောင်းပါတယ်ပြည်သူတွေကတော့ဒီတိုက်ပွဲကာလမှာတော့ဆင်းရဲဒုက္ခမျိုးစုံကြုံရတော့လည်းပဲအဲ့ဒီစကားကတော့အားတက်စရာစကားဖြစ်လိမ့်မယ်လို့လူတိုင်းကသုံးသပ်ကြပါတယ်သူတို့အဲ့လိုပဲတကယ်တော့တိုက်နေကြတာပဲသို့ပေမဲ့အဲ့လိုမှန်မှန်ကန်ကန်ပေါ့လေဆက်ပြီးတော့အရှင်ရတော့ဖို့လူပါတယ်ဘုမမြန်မာနိုင်ငံသမိုင်းမှာဖက်စစ်တော်လှန်ရေးတုန်းကလည်းညီညွတ်ခိုက်ရတာပြီးတော့တယောက်တယောက်ပြန်ပြီးတော့တိုက်ကြခိုက်ကြတယ်ရှိရဲဆိုတော့ပြန်ပြီးတော့တိုင်းသားစီလူမျိုးရဲ့ပြတ်သွားတယ်အဲ့လိုမဖြစ်ဖို့အရေးကြီးပါတယ်အဲ့ဒါကိုသူသတိထားရမယ်လို့ထင်ပါတယ
်ဟုတ်အခုနောက်ဆုံးမေးချင်တာအခုဒီချီနီဒီမှာပေါ့ဟိုရှေ့ကိုအကောင်းမြင်နိုင်ပြီလို့ပြောလို့ရနိုင်မလား
အကောင်းမြင်မယ်ဆိုရင်တော့အဓိကကတော့ဒီပြဿနာနတ်တာရှေရောကြီးပါဖြချင်းဆေးမီရုံနဲ့ကုလို့မရဘူးကျွန်တော် personally တပုတ်ရမြင်တော့ကျွန်တော်မျိုးဆက်သစ်လူငယ်တွေ generation z တို့က gen z သူတို့သိအကူပါတယ်ဒီလူငယ်တွေဟာအကုန်လုံးစွန့်လွတ်ရဲတယ်သူတို့မှာနောက်ပြီးတော့သူတို့ဟာအယူအဆအောင်လည်းစွန့်လွတ်ရဲတယ်ဘယ်ဘာသာမှလည်းသူတို့မခွဲဘူးဘယ်လူမျိုးမှလည်းမခွဲရဘူးကြားမှခွဲကြတာလည်းသူတို့မလိုချင်ရဘူးအကုန်လုံးတပေါင်းနဲ့လုပ်မယ်ဆိုတဲ့သဘောခေါင်းဆောင်မှုအခန်းမှာဒီမျိုးဆက်သစ်တွေပါဝင်လာပါစေလို့ဆုတောင်းပါတယ်အဆုံးဖြတ်ပေးနိုင်တဲ့အခန်းမှာအဲ့တမျိုးကြလူကြီးတွေသူတို့အမြင်နဲ့ညီပဲလုံနေတာတဲ့ဒီလူငယ်များရဲ့အတွေးခေါ်သိအရေးကြီးပါတယ်။နောက်ပိုပြီးအရေးကြီးတာ education ပညာရေးစနစ်ဖြစ်ပါတယ်။ကျွန်တော်အများရန်ပြောနေတယ်လို့ပညာရေးဟာတော်လှန်ရေးပါပဲ education is revolution အဲ့လိုပြင်ရမှာဖြစ်ပါတယ်။ဆိုတော့အဲ့လိုပြင်နိုင်ရင်တော့အလားအလာဆက်ပြီးကောက်မယ်လို့မျှော်လင့်ပါတယ်။တကယ်လို့ဒီအခွင့်အခုအခွင့်အလမ်းရှိနေတဲ့အချိန်ပေါ့လေဒီအခွင့်အလမ်းလည်းမသုံးနိုင်ဘူးဆိုရင်တော့နောက်လာမယ့်မျိုးဆက်တစ်ဆက်တစ်ဆက်ကတော့အဲ့လိုပဲတန်တရားဆိုးရမှာကျင်းလည်နေရအောင်မလို့ထင်ပါတယ်များရှင
်ဟုတ်ကဲ့ပါဦးကျိုးစံသားရှင်အခုလိုဆွေးနွေးသုံးသပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ပါတယ
်လူမျိုးစုပြဿနာနဲ့မြမအနာဂတ်ဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စံသားကိုမမြတစင်အောင်ကဆွေးနွေးမေးမြန်းထားတဲ့အယ်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာရှင်မကြခင်မှာတော့အားကစားခန္ဓာကိုတင်ဆက်ပေးဖို့ရှိပါတယ်အခုဆက်ပြီးတော့ Generation Z အစီအစဉ်ကိုအလှည့်ပေးကြပါတယ်မြန်မာနိုင်ငံမှာနှိပ်ကွပ်မှုတွေနဲ့ကြုံရတဲ့ရိုဟင်ဂျာတွေအတွက်အမျိုးသမီးတွေပညာသင်ယူခွင့်ရဖို့ခက်တာကြားမအခွင့်အရေးညီမျှမှုမရှိတာတွေကိုရိုဟင်ဂျာလူငယ်ယက်ဆင်အာဖတ်ကကုလသမဂ္ဂမှာတင်ပြနိုင်ခဲ့ပါတယ်။ကုလသမဂ္ဂမှာကျင်းပတဲ့ CSW အမျိုးသမီးရေးညီလာခံဆွေးနွေးပွဲမှာတက်ရောက်ပြီးတော့တင်ပြပေးခဲ့တာဖြစ်ပါတယ်။ဖိနှိပ်ခံလူမှုအတိုင်းဝိုင်းကနေက ုလသမဂ္ဂဆင်မြင့်မော်ကိုရောက်လာတဲ့ရိုဟင်ညာလူငယ်ကိုမက်ခင်လီကဆက်သွယ်ပြီးတော့စကားပြောထားပါတယ
်ဟေးဂျန်စီတို့တက်ချင်ရောက်ပြန်ပြီနော်ဂျန်စီတို့ရေဒီတစ်ပတ်မှာတော့ကမ္ဘာကုလသမဂ္ဂမှာလုပ်တဲ့ CSW ဆိုတဲ့အမျိုးသမီးညီလာခံမှာတက်ရောက်ဆွေးနွေးခဲ့တဲ့ရိုဟင်ညာလူငယ်လေးတစ်ယောက်နဲ့စကားပြောထားတယ်နားထောင်ကြည့်ပါဦးမောင်နှောမှာနေထိုင်နေတော့ကသူ့ဘဝအခြေအနေကဘယ်လိုရှိလဲ
Was born in outside of Mongdo
ကျွန်တော်ကမောင်နှောမှာမွေးတာပါကျွန်တော်မွေးခဲ့တဲ့လူမှုပတ်ဝန်းကျင်ကအိုးမဲအိမ်မဲနဲ့နေရွှန့်ကွာထွက်ပြေးရတဲ့အခြေအနေတွေလူမျိုးတုံးတပ်ဖြတ်မှုကိုကျင်းပများစွာခံခဲ့ရတဲ့ပတ်ဝန်းကျင်ပေါ့ကျွန်တော်ဘဝမှာဘယ်တော့မှမေ့မရတဲ့အဖြစ်အပျက်ကတော့ကျွန်တော်အဖေကိုစစ်တပ်ကမတရားလက်ထိတ်ခတ်ပြီးတော့ဖမ်းသွားတဲ့အချိန်လေးအရန်ကိုဝမ်းနေရတဲ့အချိန်ပေါ့မြမပြီမှာတော့ကျွန်တော်မူလာတန်းပညာသင်ခဲ့ရပါတယ်အဲဒီတုန်းကကျွန်တော်မှတ်မိသေးတယ်ကျွန်တော်တို့ကိုကြောင်းမှာခွဲခြားဆက်ဆံတာကိုပေါ့ကျွန်တော်တို့ပတ်ဝန်းကျင်မှာကြောင်းမတက်ရတဲ့ကလေးတွေအများကြီးရှိပါတယ်တချို့ကတော့မိဘတွေကိုယ်တိုင်ကသူတို့ကလေးတွေကိုစစ်တပ်ကဖမ်းခေါ်သွားမှဆိုးလို့ကြောင်းမပို့တာတချို့ကြတော့လည်းမိန်းကလေးမှုလို့ပညာမသင်ခိုင်းတာတွေရှိတာပေါ့အဲ့ဒီတော့ဘာဖြစ်လဲဆိုတော့သူတို့ကပညာရဲ့တန်ဖိုးကိုမသိကြတော့ပါဘူးအဓိကကတော့စစ်တပ်ကိုကြောက်လို့ကြောင်းမလွတ်ကြတော့ပ
ါသူတို့မိသားစုဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ကော့ဘဇာဒုက္ခသည်စခန်းကိုဘလူမျိုးနဲ့ရောက်လာခဲ့တာလဲ
In 2017 I and my family
ကျွန်တော်တို့မိသားစု2019လောက်ကဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြပါတယ်အဲဒီတုန်းကကျွန်တော်တို့မိသားစုလိုပဲရွန်ဂျာပေါင်း 1.2 လောက်ကျွန်တော်တို့နေတဲ့နေရာကနေပြီးတော့ထွက်ခွာဖို့ဖိအားပေးခံခဲ့ရပါတယ်ကျွန်တော်တို့မိသားစုကကော့ဘဇာမှာရှိတဲ့ဒုက္ခသည်စခန်းကိုထွက်ပြေးခဲ့ကြတာပေါ့တကယ်တော့ကျွန်တော်ကဘွဲ့ရတဲ့အထိပညာသင်ကျင်ခဲ့တာပါဒါပေမဲ့ဒီလိုလူမျိုးတုံးတက်ဖြတ်မှုတွေကိုကြောက်လို့ကျွန်တော်ကြောင်းထွက်ပြီးတော့ထွက်ပြေးခဲ့ရတာပါ
Influx was the reason that I had to drop off my school
အခုဆိုရင် तू ဟာကုလသမဂ္ဂမှာလုပ်တဲ့အမျိုးသမီးဆိုင်ရာညီလာခံကိုတက်ရောက်ဖို့အတွက်ဖိတ်ကြားခံခဲ့ရတယ်လေဒီလိုမျိုးဒီဒုက္ခသည်စခန်းကနေပြီးတော့ကမ္ဘာကုလသမဂ္ဂဆင်မြင့်မော်ထီရောက်အောင်ဖိတ်ကြားခံခဲ့ရဖို့အတွက် तू ဘယ်လိုကြိုးစားခဲ့ရလဲ
I tried my best
ကျွန်တော်ကန့်နေမှနေတဲ့အချိန်တစ်လျှောက်လုံးခက်ခဲဖြစ်နေတဲ့သူတွေကိုကူညီနိုင်ဖို့အတွက်ကြိုးစားခဲ့ပါတယ်သတင်းတောက်အလုပ်ကိုလည်းကျွန်တော်လုပ်ခဲ့ပါတယ်တန်ကောင်းထောက်မှောက်လို့ကျွန်တော်တို့မိသားစုအမေရိကကိုရွှေ့ပြောင်းအခြေချခွင့်ရခဲ့ပါတယ်အဲ့ဒီမှာကျွန်တော်စိတ်ပိုင်းဆိုင်ရာပုံပြီးတော့ကြံ့ခိုင်မှုတွေရလာပါတယ်ကျွန်တော်လွတ်လပ်စွာပြောဆိုခွင့်ပညာသင်ယူခွင့်လည်းရခဲ့ပါတယ်အဲ့ဒါတွေကပဲကျွန်တော်ကိုပိုကောင်းတဲ့အရာတွေကိုလုပ်နိုင်ဖို့အတွက်တွန်းအားပေးခဲ့ပါတယ်မနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးနဲ့တွေ့ပြီးတော့ရွန်ဂျာအရေးပြောဆိုခဲ့ပါတယ်ပြီးတော့အခုကုလသမဂ္ဂမှာကျင်းပနေတဲ့အမျိုးသမီးညီလာခံကိုဥရောပသမဂ္ဂ EU ကတဆင့်ဖိတ်ကြားတာကိုကျွန်တော်တက်နေပါတယ်။အဲဒီမှာလဲကျွန်တော်တို့ပတ်ဝန်းကျင်မှာတွေ့နေရတဲ့ကြားမမညီမျှမှုတွေအကြောင်းကိုပြောသွားမှာပါ။
To raise my voice against gender inequality
သူကအမျိုးသမီးအရေးကိုဘာကြောင့်မလို့စိတ်ဝင်စားခဲ့ရတာလဲ
You know like in my community girls are not prioritized to go to a schooland they are not motivated
ကျွန်တော်တို့ရွန်ဂျာအတိုင်းဝိုင်းမှာဆိုရင်မိန်းကလေးတွေကပညာသင်ဖို့ဘယ်တော့မှဦးစားပေးမခံရပါဘူးမိဘတွေကိုယ်တိုင်ကသမီးမိန်းကလေးကိုပညာသင်ခွင့်ပေးဖို့အတွက်စိတ်အားထက်သန်မှုတွေမရှိသလိုအပြင်ထွက်ခွင့်လည်းမပေးပါဘူးပြီးတော့သူတို့ကိုငငယ်ရွယ်ရွယ်နဲ့ဖိအားပေးပြီးတော့လက်ထပ်ခိုင်းသလိုဘာမဟုတ်တဲ့အကြောင်းပြချက်တွေနဲ့လည်းခွာရှင်းခိုင်းကြပြန်ပါတယ်တကယ်တော့မိန်းကလေးတွေမှာသူတို့ရဲ့ကိုယ်ပိုင်အခွင့်အရေးရှိပါတယ်ဒီခေတ်ကာလမှာဒီလိုမျိုးလုပ်ခွင့်မရှိပါဘူးကြားမဒန်းတူညီမျှဖို့မိန်းကလေးတွေပညာသင်ကြားခွင့်ရဖို့သူရဲ့နာဂတ်မှာရွှေရောင်လိုတောက်ပနိုင်ဖို့ ਨੇ သူတို့တံပိုးကိုသူတို့နားလည်နိုင်ဖို့ကျွန်တော်လှုပ်သွားမှာပါ
For me for you and for everybody to like to work for gender equality
အခုဆိုလို့ရှိရင်စစ်ကောင်စီကရိုဟင်ဂျာလူငယ်တွေကိုပါစစ်မှုထမ်းခိုင်းမှုတွေအတင်းကျပ်စုယုံနေရလीအဲ့ဒီပုံမှာရောလူငယ်တယောက်အနေနဲ့သူ့ရဲ့အမြင်ကိုပြောပြထားတယ
် There's lots of people in Myanmar
အခုဆိုရင်မြန်မာပြည်မှာလူငယ်တွေကိုအတင်းကျပ်စစ်မှုထမ်းခိုင်းတာတွေရှိနေတာမှာရိုဟင်ဂျာတွေလည်းပါပါတယ်ပူဆူရာကတရားဝင်ဘာဆာဝတ်စာနာမှလည်းမပေးသလိုမြန်မာစစ်တပ်ရဲ့ယူနီဖောင်းတော့ပေးမှုပဲနဲ့စစ်မှုထမ်းခိုင်းနေတာပါသူတို့တွေဘယ်သူမှစစ်တပ်ထဲကိုမဝင်ချင်ကြပါဘူးသူတို့ကိုတရားဝင်စစ်မှုထမ်းဖြစ်ကြောင်းထောက်ထားမပြပဲနဲ့အတင်းကျပ်ခိုင်းတာကတရားမျှတမှုမရှိတဲ့လုပ်ရလို့ပြောချင်ပါတယ
် It is not fair to force them to join military
အနာကမှာရောသူကဘာတွေဆက်လုပ်သွားဖို့ရှိနေလဲ
I am also trying my bestfor the Rohingya youth
ကျွန်တော်အခုထပ်ပို့ပြီးတော့ Ranger အရေးတွေကိုဆောင်ရွက်သွားမှာပါဆွေးနွေးပွဲဒီမှာလည်း Ranger အရေးတွေကိုကျွန်တော်ဒီထပ်ပို့ပြီးတော့ကြည်ကြလောင်လောင်ပြောနိုင်ဖို့အတွက်စူးစမ်းသွားမှာပါ
Also I'm raising my voices in different kind of conventions
ကဲဂျန်စီတို့ရေဒီတစ်ပတ်ကတော့ဒီလောက်ပဲเนาะရှေ့တစ်ပတ်ဒီမှာလည်းဂျန်စီတို့အတွက်ဂျန်စီရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါဦးလို့တတ်တာ
ဖိနိတ်ခံလူမှုအတိုင်းဝိုင်းကနေပြီးတော့ကုလသမဂ္ဂဆင်မြင့်မော်ကိုရောက်လာခဲ့တဲ့ရိုဟင်ညာလူငယ်ကို Generation Z ပြည်သက်အတွက်မက်ခင်လီကစကားပြောထားတဲ့ Generation Z အစီအစဉ်မှာရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားခန္ဓာကိုတင်ဆက်ပေးကြပါမယ်လူငယ်တွေကမ္ဘာအဆင့်ပြိုင်ပွဲတွေမှာကစားခွင့်များများရအောင်လုပ်တဲ့အနေနဲ့လူငယ်ကမ္ဘာဖလားပွဲကိုနှစ်စဉ်ကျင်းပပြီးတော့အသင်းရေအတွက်ကိုတိုးချဲ့သွားမယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကပြောပါတယ်ထူးခြားတဲ့အားကစားသတင်းတွေကိုစူးစီးပြီးကိုရန်နိုင်တင်ပြပေးထားပါတယ်
မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ပြင်သစ်နိုင်ငံမှာတော့2024 Paris Olympic ပြိုင်ပွဲအတွက်ပြင်ဆင်မှုတွေကိုအရှိန်ဟုန်နဲ့လှုပ်ဆောင်နေပြီဖြစ်ပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့ပြင်သစ်နိုင်ငံအရှေ့မြောက်ပိုင်းကထွာမြို့မှာ Olympic မီးရှို့တိုင်းတည်ဆောင်တဲ့အစမ်းလေ့ကျင့်မှုတွေကိုလုပ်ခဲ့ကြပါတယ် Olympic မီးရှို့တိုင်းတည်ယူတဲ့အစမ်းလေ့ကျင့်တဲ့အခမ်းအနားတွေတွင်းမှာတော့မီးရှို့တိုင်းကိုအဆင့်ဆင့်တည်ဆောင်ဖို့နဲ့လုံခြုံရေးအစီအစဉ်တွေကိုလေ့ကျင့်ခဲ့တာဖြစ်ပြီးတော့ဖာမြုပ်ကန်တွေကလည်းသူတို့မြို့ကိုဖျက်ပြီးတော့အိုလံပစ်မီးရှို့တိုင်းဆဲဆောင်မှာဖြစ်လို့ဝမ်းသာဂုဏ်ယူနေကြပါတယ
် Ça fait découvrir le patrimoine de
la အိုလံပစ်မီးရှို့တိုင်းဟာလာမယ့်မေလ၈ရက်နေ့မှာတော့ဂရိနိုင်ငံကနေပြင်သစ်နိုင်ငံမှာဆေးမြုပ်ကိုစတင်ရောက်ရှိလာမှာဖြစ်ပြီးတော့အဲ့နောက်မှာတော့မီးရှို့တိုင်းတည်မဲ့သူ11,000ကပြင်သစ်နိုင်ငံတဝမ်းကမြို့ပေါင်း64မြို့ကိုလှည့်လည်ဆဲဆောင်သွားမှာဖြစ်ပါတယ်ခင်ဗျာဒီမှာဘောလုံးပွဲတွေမှာတော့နိုင်ငံတကာဘောလုံးပွဲတွေကိုကစားခဲ့ကြပြီးတော့အသင်းကြီးတချို့လည်းထိတ်တိုက်တွေးခဲ့ကြသလိုကမ္ဘာအမြန်ဆုံးဂိုးတွေလည်းသွင်းခဲ့ကြပါတယ်။နံပါတ်ကြီးဘောလုံးဘိုးကြီးအင်္ဂလန်အသင်းကတော့ဝမ်ဘလေးခွင်းမှာဘရာဇီးလ်နဲ့ကစားခဲ့ပြီးတော့ဒုတိယပိုင်းဖိဂါနီမှာသွင်းတဲ့တဂိုးတွေနဲ့ဘရာဇီးလ်ကအနိုင်ရသွားပါတယ်။ဘရာဇီးလ်အတွက်ဂိုးကိုတော့ဒုတိယပိုင်းမှာလူစားဝင်လာတဲ့အသက်18နှစ်အရွယ်ဘရာဇီးလ်တိုက်စစ်မှုအန်ဒရစ်ကသွင်းခဲ့တာပါ။အင်္ဂလန်သင်းဟာဒီပွဲရှုံးလိုက်တဲ့အတွက် 22 ပွဲဇက်တိုက်ရှုံးပွဲမရှိတဲ့စံချိန်လဲပြသွားခဲ့ပါတယ်ဒီကောက်နိုင်ငံကဘောလုံးပွဲတွေမှာထူးခြားတာကတော့ကမ္ဘာအမြန်ဆုံးဂိုးတွေကိုသွင်းနိုင်ခဲ့ကြတာဖြစ်ပါတယ်ပြီးခဲ့တဲ့မတ်လ22ရက်နေ့ကစလိုဗာကီးယားနဲ့ဩစတြီးယားတို့ပွဲမှာဩစတြီးယားကစားသမားခရစ်စတော့ဘောမ်ဂါနာဟာကွင်းထဲမှာစာပေးဘောပေးပြီးတာနဲ့စလိုဗာကီးယားကစားသမား3ယောက်လောက်ကိုကျော်ဖြတ်ပြီးတော့ဘီဂုတ်ထိတ်မရောက်ခင် area အပြင်ဘက်ကနေကန်သွင်းခဲ့တာဂိုးရသွားခဲ့ပါတယ်ဒီဂိုးကအချိန်အားဖြင့်ပွဲချိန်6စက္ကန့်ကျော်80စက္ကန့်လောက်မှာဂိုးဝင်သွားတာကြောင့်နိုင်ငံကပွဲတွေမှာကမ္ဘာအမြန်ဆုံးဂိုးဖြစ်မှတ်တမ်းဝင်သွားခဲ့ပါတယ်နောက်ထပ်ပွဲစဉ်တွေမှာတော့ Euro 2024ဥရောပဖလားအင်ရှင်ဂျာမနီကတော့ပြင်သစ်အသင်းနဲ့လီယွန်မြို့မှာကစားခဲ့ပြီးတော့ဒီပွဲမှာလည်းနောက်ထပ်ကမ္ဘာအမြန်ဆုံးဂိုးတွေကတကောကိုသွင်းခဲ့ပါတယ်ဒီပွဲမှာစာပေးဘောပေးပြီးတဲ့နောက်ဂျာမန်ကွင်းနဲ့လူတိုနီခရုစ်ကရှေ့ကိုတင်ပေးလိုက်တာဘိုင်ယန်ကွင်းနဲ့လူဖလော်ရီယန်ဝော့စ်က25ခိုက်အကွာကနေကန်သွင်းခဲ့တာပါဒီဂိုးက90ကန်ကြော်ကြော်လောက်မှဂိုးဝင်သွားတာကြောင့်နိုင်ငံတကာပွဲတွေမှာတော့ဒုတိယအမြန်ဆုံးဂိုးဖြစ်မှတ်တမ်းဝင်ခဲ့ပါတယ်။53နှစ်မှာတော့ဂျာမနီဘက်ကကိုင်ဟာဗတ်ကဂျာမနီအတွက်ဒုတိယဂိုးကိုအနီးကပိတ်သွင်းလို့ဂျာမနီကနောက်ဆုံးမှာပြင်သစ်ကို2ဂိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်။ပြင်သစ်အသင်းကိုအနိုင်ရလိုက်တဲ့ပုံမှာဂျာမနီပြယူလျန်နိုင်ဂယ်စ်မန်ကတော့
Erleichterung weiß ich nicht, weil es kein Spiel um Punkte geht oder ums Weiterkommen geht, aber generell bin ich schon sehr glücklich dass die mannschaft so aufgetreten ist
dilo anai ya lite atwet sait tat da ya ya la ma ya la raw chano ma ti ba au da ba mai chano atin ka za bun ko khu lo twei ya de atwet chano pyo ba de 2023 ni kong pai dong ga raw chano ro atin ye che ga tot tot pyo ya khat do akhu lo anai ya lite atwet chano ka za thama de atwet le wan da ba de tu ro ga sait tat kaung bi di pwae nai ne atwet tu ro ko yong chi mu ya si ba de chano ro di tai shit set twa bo lo ba de
ပြန်ဒီပြဒေရှမ်ကတော့ဂျာမနီအသင်းကိုဒီပွဲမှာရှုံးလိုက်တဲ့အတွက်စိတ်ပျက်မိတယ်လို့ပြောပါတယ
် Faut l'accepter ça fait pas plaisir puis même s'il vaut mieux avoir ça là aujourd'hui il y a
ကျွန်တော်အနေနဲ့ရှုံးကိုလက်ခံဖို့လိုပါတယ်ရှုံးသွားတာကတော့စိတ်ပျက်စရာပါလာမယ့်နေရာဒီဥရောပဖလားမတိုင်ခင်ဒါကသတိပေးလိုက်တာဖြစ်ပါတယ်ကျွန်တော်ကအသင်းကိုတာဝန်ယူထားရတဲ့သူဆိုတော့အခုလိုရှုံးသွားတာနဲ့ပတ်သက်ပြီးတော့ကျွန်တော်မှအရင်ဆုံးတာဝန်ရှိပါတယ်ကျွန်တော်ကစားသမားတွေကိုကျွန်တော်အပြစ်မပြောပါဘူးဒါပေမဲ့ဒီနေ့လိုပွဲမျိုးကစားဖို့အတွက်တော့ကျွန်တော်တို့ရဲ့အနေထားကအဆင်သင့်မဖြစ်သေးပါဘူ
းနံပါတ်ကြီးအသင်းတွေကတခြားပွဲစဉ်တွေမှာတော့ Netherlands က Scotland ကို 6-0 မရှိနဲ့နိုင်ပြီး Argentina က El Salvador ကို 3-0 မရှိနဲ့နိုင်ပါတယ် Spain နဲ့ Colombia ပွဲမှာတော့ Colombia က Spain ကို 2-0 မရှိနဲ့နိုင်လိုက်တာကြောင့် Spain သင်းဟာ15ပွဲသက်တိုက်ရှုံးပွဲမရှိတဲ့စံချိန်ပြတ်သွားခဲ့ပြီးတော့ Colombia အတွက်လည်းဒါက Spain သင်းကိုပထမဆုံးအကြိမ်အနိုင်ရလိုက်တာဖြစ်ပါတယ်ဒီမှာနိုင်ငံကအခြေခံပွဲတွေနဲ့ဒီနောက်ထပ်စိတ်ဝင်စားစရာပွဲတစ်ခုကတော့လူဦးရေကနံပါတ်ကြီးကန်ဝင်ကစားသမားဟောင်းကြီးတွေနဲ့ AXM Channel တို့က ဒီကံဝင်ကစားသမားကြီးတွေကစားတဲ့ပွဲဖြစ်ပြီးတော့ဒီပွဲမှာတော့လီဗိုပူးက3ဂိုး2ဂိုးနဲ့နိုင်သွားခဲ့ပါတယ်ဒီပွဲမှာထူးခြားတာကတော့ကန်ဆာရောဂါနောက်ဆုံးအဆင့်ကိုရောက်ပြီးအသက်ရှင်ဖို့အသိမကြံတော့တဲ့အင်္ဂလန်နီးပြဟောင်းစပန်ယူရန်အရစ်ဆန်ဟာဒီပွဲမှာလီဗိုပူးအသင်းရဲ့နီးပြဖြစ်နေတာဝန်ယူသွားခဲ့တာဖြစ်ပါတယ်လေဝူးသင်းနဲ့နီးပြယာကင်ကလော့ဘ်တို့ဘက်ကသူ့ကိုဒီပွဲမှာနီးပြလုပ်ဖို့ကမ်းလှမ်းခဲ့တာဖြစ်ပြီးတော့အခုလိုလေဝူးနီးပြဖြစ်နေဒီပွဲမှာတာဝန်ယူခဲ့ရတာဟာသူ့ရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာခဲ့တာဖြစ်တယ်လို့အင်္ဂလန်နီးပြဟောင်းအရစ်ဆန်ကပြောပါတယ
် Well it's like a dream I could never dream about that but when I was
ဒါအိမ်မက်တခုလိုပါပဲကျွန်တော်ဘယ်တော့မှမက်ခွင့်မရခဲ့တဲ့အိမ်မက်တခုပါကျွန်တော်နီးပြလုပ်ခဲ့တော့ကကျွန်တော်ရဲ့အိမ်မက်ကတနေ့ကျရင်လီဗာပူးအသင်းကိုနီးပြလုပ်ဖို့ပါဒါပေမဲ့မဖြစ်ခဲ့ပါဘူးတခါတော့ကျွန်တော်တို့ဆွေးနွေးမှုတချို့လုပ်ခဲ့ပြီးနီးနီးဆက်ဆက်ဖြစ်ခဲ့တာတွေတော့ရှိခဲ့ဘူးပါလေအခုလိုမျိုးဒီပွဲမှာအသင်းရဲ့နီးပြလုပ်ခွင့်ပေးလို့လီဗာပူးအသင်းကိုကျေးဇူးတင်ပါတယ
်အရစ်ဆန်ဟာအင်္ဂလန်နီးပြဖြစ်တဲ့2001ကနေ2006ခုနှစ်ထိတာဝန်ယူခဲ့ပြီးတော့2001နဲ့2006ကမ္ဘာဖလားယူရို2004ဥရောပဖလားတွေမှာအင်္ဂလန်အသင်းနဲ့ quarter final အထိတိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာမက္ကဆီကိုနိုင်ငံမှာကျင်းပခဲ့တဲ့ Guanajuato Red Bull Spain ပြိုင်ပွဲမှာတော့ Colombia နိုင်ငံက Juan Pablo Velas ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒုတိယကြိမ်မြောက် Guanajuato Murrikijan ဂုံးစင်းဒီ Mountain Spain ပြိုင်ပွဲကို March 24ရက်နေ့ကကျင်းပခဲ့တာဖြစ်ပြီးတော့ပြိုင်ပွဲဝင်တဲ့သူတွေဟာ Guanajuato မြို့ကတိုက်ကြိုတိုက်ကြားတွေကနေအခက်အခဲတွေကိုဖျက်ပြီးတော့ခက်ခဲဝင်ပြိုင်ခဲ့ကြတာဖြစ်ပါတယ်။ဒီ Spain ပြိုင်ပွဲကိုတော့ပရိသတ် 12,000 ကျော်လာရောက်ကြည့်ရှုအားပေးခဲ့ပြီးတော့ကိုလံဘီယာနိုင်ငံကအသက်20အရွယ်ဟွန်ဖာဗဲလက်စ်နက်ကသူနဲ့တနိုင်ငံတဲ့သားဆဘက်စီယန်ဟိုဂွန်ကို 3.35 စက္ကန့်နဲ့ကပ်ပြီးတော့ပုဂ္ဂတိကအနိုင်ရသွားခဲ့တာဖြစ်ပါတယ
်။ဟောဘယ်အလ်ဂိုမွီဒီဗီစီလိုကလာစီဖီကေးရှင်းကို
ဒီနေ့ပြိုင်ပွဲကအရန်ခက်ပါတယ်။ပြိုင်ပွဲမစခင်အကျိုးဆန်းချိန်တွေယူကြတုန်းကတော့အားလုံးကလည်းဆန်းချိန်တွေကောင်းပြီးကျွန်တော်ကဒုတိယချိန်ခဲ့ပါတယ်။ဒါပေမဲ့နောက်ဆုံးဖိုင်နယ်မှာတော့ကျွန်တော်နိုင်လိုက်ပါတယ်။ဒါကကျွန်တော်အတွက်တော့မက္ကဆီကိုမှာဒုတိယအချိန်ပြိုင်တာပါ။မနစ်တုန်းကတော့ကျွန်တော်စပိန်မှောက်သွားလို့မနိုင်ခဲ့ပေမဲ့အခုတော့အကောင်းဆုံးလုပ်နိုင်ခဲ့လို့ကျွန်တော်နိုင်လိုက်ပါတယ်
။နောက်တစ်ချိန် Red Bull Mountain စပိန်ပြိုင်ပွဲကိုတော့အီတလီနိုင်ငံမှာလာမယ့်အော်တိုဘာလကျရင်ကျင်းပသွားမှာဖြစ်တယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ။
ဒါကတော့ Slovakia နဲ့ Australia တို့ရဲ့ချစ်ကြည်ခြေစမ်းပွဲမှာနိုင်ငံတကာဘောလုံးပွဲတွေမှာကမ္ဘာအမြန်ဆုံးဂိုးကိုသွင်းယူနိုင်ခဲ့တာ Paris Olympic ပြိုင်ပွဲအတွက်အကျိုးပြင်ဆင်မှုတွေကိုပြင်သစ်နိုင်ငံမှာအရှိန်အဟုန်နဲ့လှုပ်ဆောင်နေတာဒီလိုထူးခြားတဲ့အားကစားသတင်းတွေကိုစူးစီးပြီးတော့ကိုရန်နိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ဗော်တီမော့မြို့ကအရေးပါတဲ့မြစ်ဖြတ်တံတားကြီးကျူးကျမှုမှာပျောက်ဆုံးသူ6ယောက်ကိုသေဆုံးသွားပြီလို့သတ်မှတ်ပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုဒီနေ့အစောပိုင်းမှာပဲရန်နာလိုက်ပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းကနေရုပ်အလောင်းရှာဖွေရေးလုပ်ငန်းအဖြစ်ပြောင်းလဲလှုပ်ဆောင်မှာဖြစ်တယ်လို့မေရီလန်းပြည်နယ်ရဲဌာနမှကအင်္ဂါနေ့ညနေပိုင်းကပြောကြားခဲ့ပါတယ်။တံတားပြိုကျချိန်မှာတံတားပေါ်မှာပြည်ပြင်းထိမ့်သိမ်းရေးလုပ်နေသူ6ယောက်ရှိနေခဲ့တာဖြစ်ပြီးတော့အဲ့ဒီတွေက2ယောက်ကတော့နိုင်ပိုင်းကြာမှာရေထဲကနေဆေးရုပ်ကယ်တင်နိုင်ခဲ့ပေမဲ့ကျန်တဲ့6ယောက်ကတော့ပျောက်ဆုံးနေတာပါ။မြန်မာနိုင်ငံအတွင်းစစ်တပ်ကြောင့်အသက်ဆုံးရှုံးရတဲ့ပြည်သူတွေ၊နေရက်စွန့်ခွာထွက်ပြေးတိမ်းရှောင်သူတွေ၊ဖိနှိပ်မှုတွေဆက်လက်ရင်ဆိုင်နေရသူတွေကိုဒီနေ့ကြောက်တဲ့မြန်မာစစ်တပ်ရဲ့တပ်မတော်တွေမှ UK အစိုးရကအောက်မေးသတိရတဲ့အကြောင်း UK နိုင်ငံ Indo-Pacific ရေယာဝန်ကြီး Anne Marie Trevelyan ကဒီကနေ့ဗီဒီယိုအနေနဲ့တင်ပြမြန်မာပြည်သူတွေကိုသတင်းစကားပါလိုက်ပါတယ်။မကြသေးခင်ကစစ်တပ်ကထုတ်ပြန်ခဲ့တဲ့စစ်မှုမထမ်းမနေရကြေညာချက်ကြောင့်မြန်မာပြည်သူတွေစိတ်ရောကပိုရောက်နေရတာကိုစိုးရိမ်ပူပန်တဲ့အကြောင်းလဲသူကပြောသွားပါတယ်။မန်လီတိုင်းမိထီလာမြို့နယ်ပြည်သားရရက်ွက်အနီးမှာစစ်ကောင်စီလေတပ်ရဲ့လက်ကျင်ရဟန်းရင်တစည်းဟာပြန်တန်းနေစင်မှာပဲမနေ့ညနေပိုင်းကပြတ်ကျမှုဖြစ်ပွားခဲ့ပါတယ်စစ်ကောင်စီဘက်ကတော့ဆက်ချိုရင်းတဲ့အတွက်အရေးပေါ်ဆင့်သက်ခဲ့ရတယ်လို့ဒီကနေ့ပဲသတင်းထုတ်ပြန်ထားပြီးမဲ့ပြတ်ကျတဲ့လင်းရင်မျိုးစားကိုတော့ဖော်ပြထားခြင်းမရှိပါဘူးရှင
်ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုက အလိမ်မှာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Peter Handley နဲ့ Jonah Kemin ဖြစ်ပါတယ်။ကျွန်မကစုမော်မှာဒီညအစီအစဉ်မူဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပြာဝေးကွာလို့လူရဲဆန္ဒတွေပြည့်ကြပါသေးရှင်။ VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။This program has